Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ VOA American အတန်ရဲ့2021ခုနှစ်ဇူလိုင်လ15ရက်ကြာသပတေးနေ့မြန်မာခင်အစီအစဉ်ကို American ပြည်ထောင်စု Washington DC ကနေဓာတ်ရိုက်တင်ဆက်နေပါပြီရှင်။ဒီမှာအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့နည်းနည်းခင်အစီအစဉ်ကိုရုတ်တန့်တဲ့ပါဖြည့်ဆွက်တင်ဆက်နေပါတယ်။မြန်မာစံတော်ချိန်နည်းနည်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 40 51တို့အပြင်လိုင်းလက်မီတာ190 kHz ကျင်းကားခွန်ကားတို့ကလည်းတိုက်ရိုက်နားဆင်နိုင်ကြပါရဲ့ရှင
်။ဟုတ်ကဲ့ပါခင်ဗျာဒီကနေ့မနေ့ကျွန်တော်တင်ဆက်သွားမယ့်စိတ်တင်ရောက်သတင်းတွေထဲမှာတော့မြန်မာနိုင်ငံရဲ့ကိုဗစ်အကျပ်တဲကိုအရေးပေါ်ကူညီပေးဖို့နိုင်ငံတကာဥက္ကဋ္ဌကတိုက်တွန်းလိုက်တဲ့သတင်းအပါအဝင်ကိုဗစ်တတိယလိုင်းသေဆုံးမှုများလွန်းတဲ့အတွက်ဒီဝေးတုတ်တံမှာမိသကြိုဖို့စောင့်ဆိုင်းနေရတဲ့အကြောင်းနဲ့တူအာဖဂန်ကနေအမေရိကန်တပ်တွေအခုချိန်မှာပြန်ရုပ်သိမ်းတာဟာမှားယွင်းတဲ့လုပ်ရအဖြစ်သမရဟောင်းဘုရားကဝေဖန်လိုက်တဲ့သတင်းတွေကိုပူခမောင်စိုးမင်းနဲ့အတူပြောပြပါမှာပါခင်ဗျာ
။ကောင်းပါပြီရှင်။အဲ့ဒီလိုသတင်းတွေနားဆင်ပြီးတဲ့နောက်မှာတော
့ကျွန်တော်တို့အနေနဲ့ပြောနိုင်တာကတော့အမေရိကန်နိုင်ငံလိုမျိုးကဒီလိုသူ့စီမှာရှိနေတဲ့ဒီတမ်မကြီးဦးကျော်မိုးထွန်းလိုအခြေအနေမှာ
ဒါကတော့တမ်မကြီးဦးကျော်မိုးထွန်းကိုစစ်ကောင်စီလက်ထက်လွှဲအပ်နိုင်ပွဲမရှိဘူးလို့ NUG ဝန်ကြီးဦးထင်လျောင်က VOA ကိုပြောသွားတာပါဆက်သွယ်မေးမြန်းခန်းကိုထုတ်လွှင့်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်တခါဆော့ဆော့ကြားခဲ့ရတဲ့ကိုဗစ်ကြောင့်မြန်မာနိုင်ငံမှာသေဆုံးမှုတွေအလွန်များပြားလာပြီးဒီတကြိုးဒါလောင်မှလက်မလည်နိုင်အောင်ဖြစ်နေရတဲ့အခြေအနေတွေကိုလည်းတင်ပြဖို့ရှိပါတယ်နောက်ပိုင်းမှာတော့ဥကျော်စံတာရဲ့မြမအရေးသုံးသက်ချက်လူတုနဲ့ကျန်းမာရေးအစီအစဉ်အားကစားကဏ္ဍစတာတွေကိုတင်ဆက်ဖို့ရှိပါတယ်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုညံဝင်းအောင်နဲ့ကိုခင်မောင်စိုးမင်းတို့ကတင်ဆက်မှာပ
ါမြန်မာနိုင်ငံမှာကိုဗစ် -19 အကျပ်တဲပိုမိုဆိုးရွားစေနိုင်တဲ့အခြေအနေတွေကိုအရေးပေါ်ကင်တွယ်ဖြေရှင်းဖို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ်တွန်အမ်ဒရူးစ်ကနိုင်ငံတကာအတိုင်းဝိုင်းကိုတိုက်တွန်းလိုက်ပါတယ်ဒယ်လ်တာမျိုးကွဲကိုဗစ်ပိုးအပါအဝင်ကိုဗစ်ကူးစက်မှုကြီးထွားလာတာမြန်မာနိုင်ငံကျန်းမာရေးစနစ်ပြက်ပြားနေတာစစ်ကောင်စီနဲ့ပတ်သက်သမျှကိုမြန်မာလူထုကအယုံကြည်မရှိတာတို့ကြောင့်နိုင်ငံတကာအတိုင်းဝိုင်းရဲ့အရေးပေါ်အကူအညီမရရှိနိုင်ဘူးဆိုရင်လူအများပြားတည်ဆုံရမယ့်အကြောင်းတရားတွေစုံစည်းနေတဲ့မုံနိုင်ကြီးတစ်ခုလို့ဖြစ်တယ်လို့တွန်အမ်ဒရူးစ်ကပြောကြားလိုက်တာပါပုံမှန်ကျန်းမာရေးအဆင့်ရရှိရေးဟာလူတွေရဲ့အခြေခံရပိုင်ခွင့်ဖြစ်ပြီးမြန်မာနိုင်ငံသားတွေဟာဒါကိုငြင်းပယ်ခံနေရတယ်လို့လည်းသူကဆိုပါတယ်မြန်မာပြည်သူလူထုအတွက်အရေးပေါ်ညွန်ပေါင်းအဖွဲ့တစ်ခုဖွဲ့စည်းဖို့ဂျနီဗာလူ့အခွင့်အရေးကောင်စီမှဇူလိုင်9ရက်နေ့ကစော်ဩခဲ့တာကိုလည်းဗုဒ္ဓမနေတော်ကထပ်မံသတိပေးပါတယ်မြန်မာစစ်ကောင်စီအားဒီအကြက်တဲကိုကင်တွယ်ဖြေရှင်းဖို့အရင်အမြင့်နဲ့စွမ်းရည်မရှိသလိုတရားဝင်လုံပန်ခွင့်လည်းမရှိဘူးလို့တွန်အမ်ဒရူးစ်ကပြောကြားခဲ့တာပ
ါမနေ့ကရန်ကုန်ဗုဒ္ဓရောင်မြို့လယ်မှာလူငယ်အမျိုးသမီးတွေကမိတို့တွေကန်ဆောင်ပြီးစစ်အာဏာရှင်ကိုအော်ဟစ်ကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။လက်သုံးချောင်းထောင်တင်ဂေတာနဲ့ရန်ကုန်21ရာစုပန်ထရာဘီယင်မာများသပိတ်စစ်ကြောင်းဆိုတဲ့စာရန်ပိုစတာတွေကန်ဆောင်ပြီးဆန္ဒပြခဲ့ကြတာဖြစ်ပါတယ်ကိုဗစ်ကာယောဂါကိုတော့မကြောက်တာစစ်အာဏာယူကိုကြောက်ရမှာလားဆိုပြီးကြွေးကြော်ခဲ့ကြသလိုဖက်စစ်စစ်တပ်အမြင့်ပြတ်လို့လည်းကြွေးကြော်ခဲ့ကြပါတယ်။တရားကျော်လောက်ရှိတဲ့လူငယ်အမျိုးသမီးတွေကအဲ့ဒီလိုစီတန်းအော်ဟစ်ဆန္ဒပြခဲ့ပြီးနောက်လူစုခွဲကြပါတယ်။အလားတူကချင်ပြည်နယ်ဖားကန်မြို့မှာလည်းစစ်အာဏာရှင်စန့်ကျင်ကန့်ကွက်မှုတွေကိုနေ့စဉ်နေ့ပါပြုလုပ်နေကြပါတယ်ခင်ဗျာ
။ကိုဗစ်တတိယလိုင်းရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာဒီရက်ပိုင်းတွေကိုဗစ်ကြောင့်တည်ဆုံးသူများပြားလွန်းတာကြောင့်ရန်ကုန်တိုင်းရေဝေးတုတ်တံမှာရုပ်အလောင်းတွေကိုဗုဒ္ဓနေ့ရုံးကညနေအချိန်ထိမိသကြိုပေးနေရကြောင်းရန်ကုန်ကလာတဲ့သတင်းတွေမှာတွေ့ရပါတယ်။ညနေချီစုပုံနေတဲ့ရုပ်အလောင်းတွေကိုမိသကြိုဆက်ကအလင်းမီအောင်မီးမရှို့နိုင်တာကြောင့်ညပိုင်းအချိန်ထိစောင့်ဆိုင်းနေကြရတာဖြစ်ပါတယ်။ရုပ်အလောင်းပိုင်ရှင်တွေကလည်းမိသကြိုပေးမဲ့အလှည့်ရောက်ဖို့စောင့်ဆိုင်းနေရတဲ့မြင်ကွင်းတွေကိုလူမှုကွန်ရက်ဗီဒီယိုတွေမှာတွေ့ရပါတယ်။မိသကြိုဖို့စောင့်နေရတဲ့ရုပ်အလောင်း250နဲ့300ကြာရှိတယ်လို့ပြည်ရင်းမီဒီယာတချို့ကရေးပေမဲ့ VOA အနေနဲ့တီးခြားအတည်ပြုဖို့ကြိုးပမ်းနေဆဲဖြစ်ပါတယ်။အခုလိုစောင်းဆိုင်းရင်ညနေလာချိန်မှာရုပ်အလောင်းတွေကိုကျမ်းမြင်မှာပဲခြားရခဲ့ဖို့မှာကြားရင်မိသားစုဝင်တွေကိုပြန်ကန်းပြီးရုပ်အလောင်းတွေကိုအစုလိုက်မိသကြိုပေးနေတဲ့အခြေအနေတွေရှိကြောင်း
အာဖဂန်နစ္စတန်နိုင်ငံကနိုင်ငံရေးခေါင်းဆောင်တွေကိုဖိတ်ခေါ်ပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်ညီလာခံတစ်ခုကိုကျင်းပဖို့အတွက်ပါကစ္စတန်နိုင်ငံကစီစဉ်နေပါတယ်။ဒါဟာအမေရိကန်တပ်ဖွဲ့တွေအာဖဂန်နစ္စတန်နိုင်ငံတွေကရုပ်သိမ်းနေစဉ်မှာအဲ့ဒီလိုကမ်းလှမ်းခဲ့တာဖြစ်ပါတယ်။အမည်မပေါ်လို့တဲ့ပါကစ္စတန်ထိတ်တန့်အရာရှိတွေကဗီအိုအေကိုမနေ့ဗုဒ္ဓနေ့ကပြောဆိ လဲရာဟုဒင်ရာဗာနီဗန္နာယီဝန်ကြီးဟောင်းဟာဇာရန်တို့လဲတက်ရောက်ကြလိမ့်မယ်လို့ VOA ကိုပြောပါတယ်ဒါပေမဲ့လည်းကျင့်ပါမဲ့နေ့ရက်ကိုတော့ဆက်လက်ဆွေးနွေးနေဆဲဖြစ်တယ်လို့ဆိုပါတယ်ရေရှည်တည်တတ်တဲ့အနာဂတ်ငြိမ်းချမ်းရေးဆွေးနွေးမှုအတွက်သဘောတူညီမှုရရှိရေးကိုတော့အာဖဂန်တွေကိုယ်တိုင်တာဝန်ယူကြရမှာဖြစ်တယ်လို့အာဖဂန်နစ္စတန်နိုင်ငံဆရာပါကစ္စတန်တာမတ်ကြီးကပြောပါတယ်ခင်ဗျာ
ဒီရီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12133ပိုင်းဒိုမီတာ40 kHz 9433ပိုင်းဒိုမီတာ57 kHz 9805နဲ့ပိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA ရဲ့ဂျာတာပရိနည်းမနက်ခင်းသတင်းတွေကိုကျွန်တော်တို့ဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်ခင်ဗျာအာဖဂန်နစ္စတန်နိုင်ငံကနေအမေရိကန်တပ်တွေအပီးတိုင်ပြန်ရုပ်သိမ်းတာဟာသမ္မတဂျိုးဘိုင်ဒန်အတွက်မှားယွင်းတဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့အမေရိကန်သမ္မတဟောင်းဂျော့ဂျ် W. ဘွတ်ကပြောကြားလိုက်ပါတယ်အမေရိကန်တပ်တွေကိုပြန်ရုပ်သိမ်းလိုက်ပြီးတဲ့နောက်အာဖဂန်နိုင်ငံအတွင်းတာလီဘန်တွေတကြောပြန်ဆူမိုးလာနိုင်ပြီးပြန်ပေါ်လာနိုင်တဲ့တာလီဘန်တွေရဲ့တင်းကျပ်တဲ့အုပ်ချုပ်မှုကိုရင်ဆိုင်ရမယ်အမျိုးသမီးနဲ့ကလေးငယ်တွေရဲ့ကံကြမ္မာအတွက်သူ့အနေနဲ့စိုးရိမ်မိကြောင်းသမ္မတဟောင်းဘွတ်ကပြောကြားတာပါဘော်ရူနေမှာထုတ်လွှင့်တဲ့ဂျာမန်ဒွိုက်ချာဗယ်လာရုပ်သံဌာနနဲ့အင်တာဗျူးမှာသမရာဟောင်းဘွတ်ကအဲ့ဒီလိုပြောကြားသွားတာဖြစ်ပါတယ်လက်တလောအာဖဂန်ကအခြေအနေတွေကိုကြည့်ရင်တာလီဘန်တပ်တွေနယ်မြေကြီးတွေကိုတစ်ခုပြီးတစ်ခုသိမ်းပိုက်လာနေတာကြောင့်သမရာဂျိုးဘိုင်ဒန်အနေနဲ့အမေရိကန်တပ်တွေအားလုံးပြန်ယုံသိမ်းမယ်ဆိုတဲ့ဆုံးဖြတ်ချက်ဟာမှားယွင်းတယ်လို့သူယူဆကြောင်းပြောကြားခဲ့တာဖြစ်ပါတယ်
အိန္ဒိယနိုင်ငံရဲ့နာမည်ကျော်နွေရာသီတောင်ပေါ်အပန်းဖြေဆင်မလာမြို့မှာလာရောက်လေပတ်သူတွေများပြားလွန်းလို့ကိုဗစ်ဒုတိယလိုင်းအခြေအနေဆိုးဝါးတဲ့အခြေအနေကိုပြန်ရောက်ရှိစေတယ်လို့အာဏာပိုင်တွေကသတိပေးထားပါတယ်။အိန္ဒိယနိုင်ငံမှာကိုဗစ်ကပ်ရောဂါဒုတိယလိုင်းကနေမကြာခင်သတင်းပတ်တွေကအနှဲငယ်ကြာဆင်းခဲ့ပြီးနောက်အခုလိုတောင်ပေါ်အပန်းဖြေမြို့မှာလူတွေပြန်လည်စီကားလာကြတာဖြစ်ပါတယ်။ဒါကိုလာပေါင်းများစွာကိုဗစ်ကြောင့်အထူးကြံပိတ်ဆို့မွန်းကျပ်မှုတွေကနေထွက်ပေါက်ရှာတဲ့အနေနဲ့အပန်းဖြေခီးထွက်ကြခြင်း revenge travel ဆိုတဲ့စကားကိုအသုံးလုံးပြောဆိုနေကြပါတယ်။အဲ့ဒီလိုခီးသွားတွေနဲ့ပြည့်ညတ်ပြီးနှာခေါင်းစည်း mask မတက်ကြတာဟာဒီနေ့အစောပိုင်းကခွင့်ပြုခဲ့တဲ့ဘာသာရေးပွဲတော်တွေနိုင်ငံရေးဟောပြောပွဲတွေလိုပဲကိုဗစ်ကပ်ရောဂါပိုပြန့်ပွားမှုတွေကိုအဓိကဖြစ်စေကြောင်းနဲ့နောက်ဆုံးကူးစက်မှုပြင်းထန်ပြီးစားပြောင်း Delta variant လို့လည်းပိုမိုပြန်ပွားစေတယ်လို့ဆိုပါတယ်အိန္ဒိယနိုင်ငံအနေနဲ့ကိုဗစ်ကပ်ရောဂါကိုအလူးလဲခံနေရပြီမဲ့စီးပွားရေးပြန်လည်ကောင်းမွန်လာအောင်လှုပ်ဆောင်ဖို့လိုအပ်နေပါတယ်ခင်ဗျာ
တိုကျိုအိုလံပစ်ပွဲကိုဝင်ရောက်ရှင်ပြိုင်ဖို့ဂျပန်နိုင်ငံကိုဓာစင်နဲ့ချီရောက်နေတဲ့ဘရာဇီးအားကစားသမားတွေတဲခွေရာဟိုတယ်မှာအဆုအပြုံလိုက်ကိုဗစ်ကူးစက်မှုတွေ့ရတာကြောင့်တိုကျိုအိုလံပစ်ကစားပွဲအတွင်းကိုဗစ်ကူးစက်မှုများပြားလာမှာကိုစိုးရိမ်နေကြပါတယ်တိုကျိုမြို့ကလက်ရှိကူးစက်မှုဟာလွန်ခဲ့တဲ့6လတာကာလအတွင်းစံချိန်အမြင့်မားဆုံးဖြစ်နေတာပါ။အိုလံပစ်ဖွင့်ပွဲမတိုင်ခင်တပတ်ကျော်အလိုမှာအခုလိုကူးစက်မှုများပြားနေတဲ့အခြေအနေကပွဲကြီးပြိသက်မပါဘဲကျင်းပမဲ့ကမ္ဘာအားကစားပွဲတော်ကြီးအတွက်စိုးရိမ်စရာဖြစ်နေပါတယ်။တိုကျိုအိုလံပစ်အားကစားရွာဟာမမတ်စုမြို့ဟိုတယ်တစ်ခုကဝန်ထမ်း9ဦးစီမှာကိုဗစ်ပိုးကိုစမ်းသပ်တွေ့ရှိရတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ယူရိုသမားတွေပါဝင်တဲ့ဘရာဇီးအိုလံပစ်အားကစားအဖွဲ့ကိုအခြားတဲခုသူဧည့်သည်တွေနဲ့ထိတွေ့ခွင့်မရှိအောင်တီးတန့်ခွဲထားပါတယ်။ဒါအပြင်ရုရှားရဂ်ဘီအမျိုးသမီးအသင်းနိုင်ငံပြည်စုပေးသူတွေစီမှာကိုဗစ်ပိုးတွေ့ရှိရတာကြောင့်သူတို့ကိုလည်းတီးကြားစီခွဲထားတယ်လို့ဆိုပါတယ်ခင်ဗျာ
။တရုတ်နိုင်ငံမှာလွန်ခဲ့တဲ့24နှစ်ကခိုးယူရောင်းစားခံခဲ့ရတဲ့ကလေးငယ်တယောက်ဟာအခုအသက်26နှစ်အရွယ်ရောက်တဲ့အခါမှာမိဘအရင်းတွေနဲ့ပြန်လည်စုံစည်းခွင့်ရရှိခဲ့ပါတယ်။မိဘနှစ်ပါးဟာပျောက်ဆုံးခဲ့တဲ့သားငယ်လေးကိုတောက်လျှောက်ရှာဖွေနေခဲ့ရမှာနောက်ဆုံးတော့ ရဲတပ်ဖွဲ့ရဲ့အကူအညီနဲ့တနင်္ဂနွေနေ့ကမြိတ်ဆက်လက်နဲ့ပြန်လည်ပွဲဖက်စုံစည်းခွင့်ရရှိခဲ့ပါတယ်။တရုတ်နိုင်ငံအရှေ့ပိုင်းရှန်တောင်ပြည်နယ်လေယံကျွန်းမြို့ကကိုကန်တောင်းနဲ့ဇနီးကောင်းချီဦးနှုတ်ရဲ့အသက် 2 နှစ်ခွဲအရွယ်တားငယ်လေးဟာအိမ်ရှိမှာကစားနေခဲ့စဉ်အမျိုးသမီးတဦးနဲ့သူ့ရဲ့အဖော်အမျိုးသားတို့ကခိုးယူပြီးတရုတ်နိုင်ငံအလဲပိုင်းကဇနီးမောင်နှံတီရောင်းချခဲ့ပါတယ်။အဲ့ဒီနောက်ဖားခင်ဖြစ်သူက သားငယ်လေးကိုပြန်လဲရှာဖွေတွေ့ရှိနိုင်မှုအတွက်နိုင်ငံအနှံ့ဆိုင်ကယ်စီးပြီးရှာခဲ့ပြီးမှရှာမတွေ့ခဲ့ပါဘူး။သူ့ရဲ့သားဖြစ်သူကိုရှာဖွေတွေ့ရှိရေးမနာရန်စူးစမ်းမှုတွေကိုမီဒီယာတွေကဖော်ပြပေးကြပါတယ်။ဒါပြင်သူဟာတခြားပြောက်တဲ့ကလေးတွေကိုလည်းရှာဖွေပေးခဲ့ပါတယ်။ဒီလိုနဲ့နောက်ဆုံးမှာရဲတပ်ဖွဲ့ကသူ့ရဲ့သားကိုရှာဖွေတွေ့ရှိပြီး DNA စစ်ဆေးမှုနဲ့ခွဲယူခဲ့တာဖြစ်ကြောင်းစစ်ဆေးတွေ့ရှိခဲ့ရပါတယ်ခင်ဗျာ။
ဒါကတော့သတင်းတွေကိုကိုညံဝင်းအောင်နဲ့ကိုခင်မောင်စိုးမင်းတို့ကတင်ဆက်ခဲ့တာပါရှင်။ VOA မြန်မာပိုင်းနေနဲ့ခင်အစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့သတင်းပေးပို့ချက်တွေဆက်သွယ်နည်းမြန်ခန်းတွေကိုနားဆင်ရမှာပါ။
တမ်မကြီးဦးကျော်မိုးထွန်းကိုပြန်လွှဲပေးဖို့စစ်ကောင်စီရဲ့တောင်းဆိုချက်ကိုအမေရိကန်ဘက်ကလိုက်လျောနိုင်ပွဲမရှိဘူးလို့ NUG ဝင်ကြီးဦးထင်လျောင်းတုံ့ပြန်ပြောဆိုတာကိုအရင်ဆုံးတင်ပြပါပါ။နိုင်ငံတော်တစ္ဆာဖောက်ဖျက်မှုဆိုတဲ့ကြီးမားတဲ့အမှုနဲ့ဝရမ်းထုတ်တရားစွဲခံထားရတဲ့ကုလသမဂ္ဂဆိုင်ရာမြန်မာတမ်မကြီးဦးကျော်မိုးထွန်းအနေနဲ့မြန်မာနိုင်ငံမှာလာရောက်တရားရင်ဆိုင်ဖို့အတွက်သူ့ကိုလက်ခံထားတဲ့အမေရိကန်ပြည်ထောင်စုကနေမြန်မာနိုင်ငံကိုပြန်ပြီးလွှဲပေးဖို့စစ်ကောင်စီကအမေရိကန်နိုင်ငံသားရေးဌ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့ဆက်သွယ်ရေးတည်င်းအချက်အလက်နဲ့ဤပညာဝင်ကြီးဦးထင်လျောင်က VOA ကိုပြောပါတယ်ကျွန်တော်တို့အနေနဲ့တော့ဦးကျော်မိုးထွန်းလို့လူမျိုးကိုပြန်ပြီးတော့လွှဲပြောင်းပေးမယ်လို့တော့လုံးဝမထင်ပါဘူးတန်တမာရေးရပဲကြည်ကြည်လူ့ခွင့်ရေးရှုထောင့်ကနေပဲကြည်ကြည်
လို့မှတာကဖြစ်နိုင်တဲ့အနေအထားမရှိဘူးလို့ကျွန်တော်တို့သုံးသပ်မိပါတယ်စစ်ကောင်စီကအခုလိုဥကြုံမထုံကိုပြန်လွှဲပေးဖို့ဆိုပြီးတော့တောင်းဆိုထားတဲ့နေရာမှာတော့ဒီဥကြုံမထုံကိုသူတို့ဖမ်းဝရမ်းထုတ်ထားတာလို့ပေါ့နော်အာနောက်ပြီးတော့ဟိုမြန်မာနိုင်ငံကိုကိုစားမပြုတ်ဘူးဆိုပြီးတော့သူတို့အကြောင်းပြထားတာတွေရှိပါတယ်အဲနောက်ပြီးတော့နိုင်ငံတော်တစ္ဆာဖောက်ဖျက်မှုဒီပုံကန့်မှုပေါ့နော်အဲ
lai lu man mya akon long go tharou a 905 de 122 de pou ma 122 de ne akon long go swae che tin pi lo tu a phan mo lou nei da ba ni a lo u jaw mo thaw ma mho paw u cha tu san tin nei de lu re democracy go pyan le phaw saung nei de lu re go akon long go tu a ai lo pou ma de thauk pi lai phan nei de kala ma အခု American ဆိုရကနေပြီးတော့ visa တွေတော့မှပဲပြန်ပြီးတော့ပေးပြီးတော့အဲ့ဒီလူတွေကိုခေါ်ထုတ်ပေးနေရဆိုတော့ဒါကတက်တယ်ပဲလေအဲ့တော့ဘလုံးမှမဖြစ်နိုင်ဘူးလို့ကျွန်တော်ကသုံးသပ်ပ
ါအခုလက်ရှိတမ်မတီဦးကျော်မိုးထွန်းကကုလသမဂ္ဂစည်းဝေးဒီမှာမြန်မာနိုင်ငံကိုကိုစားပြုပြီးတော့သူတက်ရောက်နေစေရှိတယ်ပေါ့လေအဲ့တစ်ဖက်မှာလည်းစက်တင်ဘာလမှာကျင်းပမယ်ကုလသမဂ္ဂထွေထွေညီလာခံမှာမြန်မာနိုင်ငံရဲ့ကိုယ်စားလှယ်ကိုကိုဘသူ့ကိုလက်ခံမလဲဆိုတာလေဆုံးဖြတ်ဖို့ရှိနေတော့ဦးတင်လွန်အောင်တို့အပိုင်းကောပါလိလှုပ်ဆောင်နေပါလေရှင်
အဲကျွန်တော်တို့ဘက်ကလည်းပြင်ဆင်နေတာတွေရှိပါတယ်ကျွန်တော်တို့ credential comedy ကိုဘယ်လိုကျွန်တော်တို့ကခြံတွယ်ရမလဲပြီးလို့ရှိရင် legal expert တွေဥပဒေပညာရှင်တွေနဲ့တိုင်ပင်ပြီးတော့ဘယ်လိုမျိုးသွားရမလဲဆိုတဲ့ဟာလမ်းကြောင်းကိုကျွန်တော်တို့အခုလုပ်နေပြီအဲဆိုတော့ကျွန်တော်တို့အနေနဲ့တော့ဥကြုံမထွန်းရဲ့နေရာအင်းနေရာမှာကျွန်တော်တို့ကသူတို့စစ်ကောင်စီကအစားထိုးလာမဲ့လူကိုမရရှိရေးကျွန်တော်တို့ရဲ့ဥကြုံမထွန်းကျွန်တော်တို့ကိုစားပြုတဲ့ဥကြုံမထွန်းမဲ့အဲဒီနေရာမှာပြန်ပြီးတော့ရရှိဖို့ရေးကိုကျွန်တော်တို့ကပြန်စင်ဆောင်ရွက်နေတာတွေတော့ရှိပါရဲ့ဗျာဒါပေမဲ့ကျွန်တော်တို့ဒီချိန်မှာဘယ်လိုဆိုတာကိုတော့ထုတ်ပေါ်ပြောနိုင်တဲ့အနေအထားတော့မရှိပါဘူးအ
ဲ့တော့ဦးကျော်မိုးထွန်းကလက်ရှိဒီမြန်မာနိုင်ငံကိုယ်စားလှယ်ဖြင့်ဆောင်ရွက်နေတဲ့ပိုင်းမှာ NUG ကိုကိုစားပြုတယ်လို့ပြောလို့ရလားရှင
် NUG ကိုကိုစားပြုပါတယ်သူကဟုတ်တယ် NUG ကိုကိုစားပြုတယ်လို့ကျွန်တော်တို့ပြောလို့ရတယ်ပေါ့ဘာဖြစ်လို့လဲဆိုတော့သူက CRPH ကိုထောက်ခံပြီးတော့ CRPH ဘက်မှာရက်တည်ပါတယ်ဆိုပြီးတော့သူထွက်လာခဲ့တာဖြစ်တယ် NUG ဆိုတာလည်း CRPH နဲ့တကခွဲထွက်ခွဲလို့မရပါဘူးအနုကြီးလက်စီအပြေစီအပြေတဲ့အနုကြီးပေါ့နော်ဒါပေမဲ့တော်တော်နဲ့အစိုးရဆိုပြီးတော့ဒါဟိုဝေါ်ရရကွဲလွဲနေတာရှိတာလေ
ဒါကတော့အန်ယူဂျီဝင်းကြီးဦးထင်လင်းအောင်ကိုဆက်သွယ်မေးမြန်းခဲ့တာပါတမတ်ကြီးဦးကျော်မိုးထွန်းကိုလက်ခံထားတဲ့အမေရိကန်နေနဲ့မြန်မာကိုပြန်လွှဲပေးဖို့စစ်ကောင်စီရဲ့တောင်းဆိုချက်နဲ့ပတ်သက်လို့ VOA ကအမေရိကန်နိုင်ငံသားရေးဌာနကိုဆက်သွယ်မေးမြန်းခဲ့ပေမယ့်အခုအတန်လွှင့်တဲ့အချိန်ထိတုံ့ပြန်ချက်မရသေးပါဘူးရှင်
UN မြန်မာပိုင်းစီစဉ်ရဲ့ဗီဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို smartphone တွေမှာ download ယူနိုင်ပါပြီ Android phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းတရင်ဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ညာ
ကြာတာပရိနေနဲ့ KVA မြန်မာပိုင်းအစီအစဉ်တွေကို Washington DC ကနေဆက်လက်တင်ဆက်နေပါတယ်ရှင်မြန်မာနိုင်ငံတဝမ်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေတိုးလာနေပြီးလူနာတွေကိုကုသရေးအတွက်အောက်ဆီဂျင်မလုံလောက်မှုနဲ့ရင်ဆိုင်နေရတာနဲ့အတူသေဆုံးသူတွေလည်းတိုးလာနေကြအောင်အလင်းမီအောင်ကြိုးဖို့စီစဉ်နေရတဲ့အကြောင်းအကူအညီပေးရေးအဖွဲ့တွေကပြောပါတယ်တစ်ချိန်တည်းမှာပဲ COVID-19 ရောဂါလက္ခဏာပြတဲ့လူနာတွေရဲ့မိသားစုဝင်တွေလည်းအောက်ဆီဂျင်ရရှိရေးအတွက်ဆက်ပြီးစူးစမ်းနေကြရပါတယ် AP နဲ့ AFP သတင်းဆောင်မတွေကိုအခြေခံပြီးတော့မတ်တင်ကြီးထိုက်ကတင်ဆက်မှာပါ
ဇူလိုင်လ14ရက်နေ့ဒီကနေ့မနက်ပိုင်းကမန္တလေးတိုင်းမြင့်ငယ်မြို့အောင်ချမ်းသာရပ်ကွက်မှာစစ်အုပ်ချုပ်ရေးကောင်စီကခန့်အပ်ထားတဲ့အုပ်ချုပ်ရေးမှူးဒေါ်သက်သက်ချိုတနက်နေ့ပြစ်ခတ်ခံရပြီးတေဆုံးခဲ့ပါတယ်။သူ့ကိုလုံခြုံရေးယူပေးထားတဲ့သူ3ဦးလည်းဒဏ်ရာရခဲ့တဲ့အတွက်မန္တလေးပြည်သူ့စေယုံကြီးမှာစေကူတာမှုခံယူနေတယ်လို့စစ်အုပ်ချုပ်ရေးကောင်စီရဲ့ပြန်ကြားရေးဒုတိယဝန်ကြီးဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုပြောပါတယ်
။ညမနေ့9နာရီခွဲလောက်မှာအိုက်ယာစီစစ်ဆဲ2ယောက်လောက်ကအကျံပဲရောက်တော့ကတနက်နဲ့6ရက်ပြစ်ခဲ့တယ်။အဲအဲတော့ကျွန်တော်တို့သက်သက်ချူသက်သက်ချူကတော့အဲ့မှာပဲလောက်စီပါ။ကျွန်တော်တို့ကနအဲ့ထဲမှာပဲပြေးသုံးသွားတယ်။ခြံထက်3ဦးကတော့ကျွန်တော်ဓာန်ရရှိပါတယ်။အဲ့ဒါကိုတော့ဒီမန္တလေးတည်သူစေယုံကြီးကိုပို့ပြီးတော့ကြက်ရောက်ကူတာလည်းရှိပါတယ
်။တနက်နဲ့ပြစ်ခတ်ခံရလို့တေဆုံးသွားသူအုတ်ချုပ်ရည်မှုဒေါ်သက်သက်ချူဟာပြည်သူတွေကိုဗစ်ကာလမှာကျန်းမာရေးအတွက်စီကံလိုက်နာဖို့ကိုဗစ်စီကံရှင်းပြတာနောက်နှာခေါင်းစည်းမျက်နှာဖုံးတွေတက်ဆင်မှုသတိပေးတာတွေလုံးနေတဲ့အချိန်မှာပြစ်ခတ်ခံရတာလို့ဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်။အခုလိုမျိုးကိုဗစ်ကာယရောဂါဆိုးဝါးနေတဲ့ကာလမှာစေတနာရှင်နဲ့ကူညီပေးနေသူတွေကိုလွတ်လပ်စွာဆောင်ရွက်နိုင်ပါတယ်လို့ခွင့်ပြုထားပေးချိန်မှာအခုလိုမျိုးကျန်းမာရေးအတွက်ကူညီဆောင်ရွက်ပေးနေသူအုပ်ချုပ်ရေးမှုကိုပြစ်ခတ်တာကတော့မလုပ်သင့်ပါဘူးလို့ဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်။မန္တလေးတိုင်းမိုးကုံမြို့ကစစ်တပ်အရာရှိဟောင်းဦးနိုင်မိုးဟာမနေ့ဇူလိုင်လ13ရက်နေ့နေ့လယ်ပိုင်းတုန်းကလည်းသူ့နေအိမ်မှာပြစ်ဒဏ်ခံခဲ့ရပြီးတော့မိသားစုတွေကိုကြိုးနဲ့တုတ်ထားခဲ့တယ်လို့မိုးကုတ်မြို့ဒေသခံတဦးက VOA ကိုပြောပြပါဗျာ
။သူကတော့တနက်နေ့ပြစ်ခံရတာတော့မဟုတ်ဘူး။ပေါက်ပြားနဲ့ခုတ်ခံရတာပေါ့နော်။ဒီမနေ့ကနေ့လယ်3နာရီလောက်မှာပေါ့။ဟုတ်3နာရီလောက်မှာဒီသူ့အိမ်ဒေးနန်းတက်ခံရတဲ့သူ့အိမ်ဒေးနန်းမှာခြံရှင်းနေတဲ့သူတယောက်ကနေမှာသူ့အိမ်ကိုခြေခြေတော့တောက်တာပေါ့။ဒီတော့တောက်တဲ့ချိန်အဲ့မှာသူတို့ရဲ့မိသားစုသုံးယောက်လုံးကကျိုးတုတ်ခံထားရပြီတဲ့
။အော်။ကျိုး
တုတ်ခံလာပြီးတော့အာသူ့ဘာမင်းမမျက်နှာတွေ့ရဆိုမှသူ့ဘာဖက်ပြီးတော့ကျိုးတုတ်တာပေါ့။ကျိုးတုတ်ပြီးတော့အာသူတို့လေးယောက်ပေါ့နော်။လေးယောက်ကိုကျိုးတုတ်ပြီးတော့အိမ်ပေါ်မှာရှိတဲ့ဆာရဆာရန်တွေအကုန်လုံးမိရှို့သွားတယ်တဲ့။အိမ်ပေါ်မှာတနက်မတွေ့တော့အာဆာရဆာရန်တွေတွေ့တော့ဆာရဆာရန်တွေမိရှို့သွားပြီးတော့မှအာသူတို့စစ်စည်းရာတွေနည်းနည်းနေပြီးတော့မှပြန်ကန်ပြီးမှခုတ်တက်သွားတာတဲ့။လာတဲ့သူက6ယောက်လို့ပြောရဲပါ
6
ယောက်လို့ပြော3ယောက်ကခြံတကားနားမှာဆိုင်ကလေးလာကြတာ3ယောက်ကခြံတကားနားမှာကျင်းဆောင်ကြတယ်3ကျန်တဲ့3ယောက်ကကျတော့အိမ်ထဲဝင်ပြီးတနက်နေ့ပြပြီးတော့အဲ့လိုကျိုးတုပ်သွားတာခုမှမတန်တော့သူကလက်ရှိလူကုန်းမျိုးမှာဒီလိုတရင်ထွက်နေရလို့စစ်ကောင်စီသတင်းပေးဆိုမှာတလန်ဆိုမှာတရင်ထွက်နေရပေါ့သူက
ဦးနိုင်မိုးတည်ဆုံးခဲ့ပြီးတဲ့နောက်မှာတော့သူ့ရဲ့နေအင်းဒီမှာစစ်ကောင်စီတပ်ဖွဲ့ဝင်တွေကလာရောက်စစ်ဆေးတယ်လို့ဒေသခံတွေကဆိုပါတယ်ဒီကနေ့နေ့လယ်ပိုင်းမှာတော့စကိုင်းတိုင်းမြောင်မြို့ကပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဝင်အမတ်ဟောင်းဦးဝင်းနိုင်နဲ့တပည့်တဦးပြစ်ခတ်ခံရပြီးတော့တည်ဆုံးပါတယ်။မြောင်မြို့နယ်ကနဘက်ရွာနဲ့ကင်းရွာနားမှာပြစ်ခတ်ခံခဲ့ရတာဖြစ်ပြီးဒီကိစ္စကိုရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးနေတယ်လို့မြောင်မြို့နယ်ကအုပ်ချုပ်ရေးတာဝန်ရှိသူတဦးကလည်း VOA ကိုပြောပါတယ
်။ကျွန်တော်အဲ့နဘက်နဲ့ကင်းကြားမှာဖြစ်တယ်လို့သိရပါတယ်ခင်ဗျ။တည်ဆုံးတာတော့နှစ်ယောက်
ရန်ကုန်မှာတော့ဒီကနေ့မနက်စောပိုင်းတုန်းကအမျိုးသမီးတွေဦးဆောင်တဲ့21ရာစုရဲ့ပန်ထရာဘရင်မာများဆိုတဲ့တပိတ်စစ်ကြောင်းကိုအမျိုးသမီးအင်အား50ကျော်နဲ့ဆီယနာရှင်စန့်ကျင်ရေးရန်ကုန်မြို့လယ်ကောင်ကလမ်းမတွေပေါ်တက်ပြီးခြိတက်ဆန္ဒပြခဲ့ကြပါတယ်။ဆီယနာရှင်ကိုစန့်ကျင်တော်လာတဲ့အခါမှာအမျိုးသမီးအမျိုးသားခွဲခြားမှုမရှိဘဲအမျိုးသမီးတွေကလည်းဦးဆောင်ပါဝင်မှုအခမ်းကဏ္ဍမှာပါဝင်ပြီးဆီယနာရှင်ကိုအမြင့်ပြတ်တိုက်ထုတ်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့လှုပ်တာလို့ဆန္ဒပြပွဲမှာဦးဆောင်သူတွေကဆိုပါတယ်။
ဒါကတော့ရန်ကုန်ကလာတဲ့တဲ့င်းကိုမက်ဆုမွန်ကပြောပြသွားတာပါ ဒီတဲ့င်းကတော့မြန်မာနိုင်ငံအတွင်းမှာစစ်ကောင်စီတည်င်းပေးလို့ဆွဆွဲခံရသူတချို့အသက်ခံခဲ့ရတာတွေရှိတယ်လို့တက္ကမှုတွေနဲ့ပေါက်ကွဲမှုတွေလည်းဖြစ်နေတဲ့အကြောင်းကိုပြောပြသွားတာပါတဖက်မှာလည်းဆီယာနာသိန်းမှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေဟာနေရာဒေသအတော်များများမှာပြုလုပ်ခဲ့တဲ့အကြောင်းကိုရန်ကုန်ကလာတဲ့သတင်းကိုမဆုမုံကပြောပြသွားတာပါအခုတော့စောစောကပြောခဲ့တဲ့ဒီမြန်မာနိုင်ငံတ
Shangong Yoga, Yiwi Tokanga, Mithi Jews at Tong Lone, Manashina Gani, Yeni Hana Yeti, Tisong Turiku, Zetai, the Jew Binia Delu, Yiwi Tokan, Tawan Shitu to Uka, Pio Vari, Sikam Sigan, and Andrew Kobin, I did see Kanjum Huna Patapi, Weaver Makana Jow, Tuna Meguro, Mapo Fiabu, Pio Vari, Shangong Yoga, Kutanso Wingaro, Nimapsituku, Lolo Lala, Sonshim Tatuba.
ก็เลยเรียกว่าปรมาณิยาตัวมูเรมูเรตัวนี้ว่าไอ้ประชาชนญาติโลมูเรมูเรตัวนี้ว่าไล่เลยว่าว่าที่ซื้อตัวเนี่ยซื้อตัวเนี่ยว่าซื้อซาตัวนี้ว่าที่ออกซิเจนสูงเนี่ยดีกว่าเนี่ยดีกว่าเลยตัวข้างซ้ายเลยว่าตัวเจ็ดลูกพี่น้องบางอย่างก็ทำไม่ได้ถ้าดีไม่ได้จะมาอุตส่าห์สื่อแจ้งในไอ้มาออกซิเจนเลยด้วยญาติน้องติดกันว่าหัวเลยอุจิลงไปไอ้ที่เราอุจิลงไปคนน้องคนน้องจะมาอุตส่าห์ออกซิเจนก็ว่าเรา
โควิด-19ติดอยู่ลูน่าติดส่งเขยิ้นเย็บแผลกูนี่เปียเย็บแผลริกากูนี่สามเย็บขึ้นกูอันนับเป็นตัวดามีทาราบะอะกูเย็บแผลกูนี่เปียเย็บแผลริกูนี่เปียนี่จะได้นายรีมาอันนี้สุกาออกซิเจนจะลำหัวจับติดส่งยาดูเรื่อยๆไปว่าเลยโควิด-19ย่อการเล็กขนาดยาดูเรื่อยโควิด-19ย่อการเชื่อไปไหมเสียงเด็กคนยาดูเรื่อยออกซิเจนต้องไปเอามากู้ตานี่จาราบะ
ออกซิเจนได้ยังยังเสี่ยงที่มาเวลูยังคงมีการกดดันส่งเวงกับพี่ว่าดิออกซิเจนน่ายากไหมส่วนนี้ที่จะจำไม่ได้ออกซิเจนว่าจะนั่นว่าประชาชนตัวตัดเป็นใจเราตัดเป็นคนดูแลไม่ยากนั่นเป็นคนดูแลไม่ยากเพราะว่าออกซิเจนเวลาอยู่ด่าชีวิตอยู่ด่ากวนอะไรเป็นเท่าว่าเขาไม่ได้รู้ดิบีเกเรตเรียนปฏิบัติการสั่งลู
ในงานตัวออกซิเจนยาสีเต็มสีสองสายเวียนมีจะยาบาดิออกซิเจนลงเล่าไม่ยากดูออกซิเจนตัวเราเนี่ยอุ่นเลยเจ็ดละนี่รับว่าออกซิเจนยาเย่ลาพิโรตันสีสองสายนี่เดชยังคงมีการกู้ยืมจมูกอะไรคู่ลูกเช่นจะบาดิจากูจะจะน้องมาอีเวนเนี่ยตรงไหนตั้งอันนั้นเสร็จแล้วมั้งพวกเราเนี่ยเลี้ยงวัดดีเดียวเราเนี่ยจะน้องมาเชื่อโลกเราเนี่ยลีน่าเอเซน่าอยู่ไอ้ตัวนั้นตัวนั้นสู้อะไรไอ้ตัว
ตรงไหนจะเจอเราไหมทั่วเลยว่าตรงไหนก็เราดีเยอะเลยน้องนั่นแหละสังฆ์ร้องเสียงมาสิเนี่ยนี่ไม่ใช่ดิยามานั่งเงี้ยจ้ะนั่งเงี้ยเด็กก็ตายวันก็ชีพอกูยิ้มไปยิ้มตีสมหูตัวหลังไงเนี่ยดูกูลาตามกายเนี่ยยามาสัญญาลูกคนเนี่ยทุกคนเลยจอมแอนดรูสก้าปูทุ่งเนี่ยมาตรีปีบาร์ดิเสียนาเต็มปีนับไปนั่งเงี้ยเจ็บหายยิ่งสั่งชอบมุกก้าปงมาเมลเล่ปั้นไหนพี่นี่รับว่า
ฉันก็มีโอกาสกูยังวันทุกข์กับคุณลูกพี่ว่าเลยรับรู้ด้วยเช่นรู้ยังเพียงชั่วโมงรู้ยังที่เพียงมุรู้ยังเราเราลงกันบ่มีอะไรมาเลยตัวเองเช่นเดียวกันบ่มาอากงลงดีแท้สู้กูเลยสิเจ้าว่ากูลงมีสิรับรู้ด้วยรู้ลงเองเนี่ยตรงนี้ยี่วิตรงกันมาตรงนั้นคนละคนเลยเดียวน้องนั่นยังนี่มานั่นยังเนี่ยอาเจ้าเจ้ารู้ฟังกูเลยสักการวิโรห์ตรงนี้อาจารย์เราสิ
ยังคงมีเรื่องมีแต่จมูกยิ้มอยู่แต่จมูกเสียด้วยกูรอดาวน์ชีตุเรกาเตียเวมาทบยามาบุกับพี่แม่กูยิ้มไปเนี่ยตุเรเน่ลุงโมกุญย์ปอมาขมันพิอสุเจดุยยารอเจ้าเวตุกดามาเนี่ยเส้นเตี้ยสองตุโจลังเตียโจลับตุจูนิอาดากันนี่ปูทุนิมารอเนี่ยโจที่สิเกเรลูกพี่ว่าเลยยังคงมีโอกาสจะชาตุกดันดูมาเลยแต่จูบียาเดชีด้วยปงมันเทปปูมยานิบาร์เล เดี๋ยวส่งตัวเรื่องกูจะช่วยด้วยตัวต่างกูเตะบุยี่ปอกายาบุกาเล่แค่เข็ดสิลานี่เด้อลูกอันนี้มาพอรู้เลยกูยี่ปีนี่ตัวเรื่องก็เพียวว่าเรื่องเช่นแม้แต่ยี่ไทยเพียวอย่าตัวรับว่ากูสั่งไปรออินโดนีเซียนั่งเงี้ยมาที่โควิดกูสั่งนี่เด้อเช่นนี้กูเลยจีจ่ายเอามาเช่นอินโดนีเซียนั่งเงี้ยมากูสั่งยังมีนิวยอร์กวีซ่าสิงคโปร์ลาเร่ Delta coronavirus ปุ๊กสั่งมือมาจองสับปูโตลานี่เซี่ยงนี่มาเลยลายเอากูตาดูเลยฮะพี่เนี่ยนี่มาเลยวิวยี่ตัวเองดาวอาหารเดียนแอดมาตัวเองไปปูทารากู
ဦးသိန်းထိုင်ဦးကကျင်းဆက်မှာပါ။အ
ောက်ဆီဂျင်ဘူးတွေထပ်ဖြည့်ဖို့ဂျကာတာမြို့ကန်တွေနိုင်နဲ့ချီပြီးတော့တန်းစီခဲ့ကြပါတယ်။အဲ့ဒီအထဲမှာဒေးဗစ်လည်းပါသွားတယ
်။ဘုံသူစားတင်းဆန်ကဆိုးတဲ့တရားဆိုင်ရာတွေတော့
ခုဆိုရင်သိက်သက်ပါတယ်။နေရာတော်တော်များကျွန်တော်သွားခဲ့ပြီးပါပြီ။ဒီမှာလည်းမနေ့ကတည်းကရောက်နေတာပါ။အခုမှကျွန်တော်အိုးကိုဖြည့်ပါတယ
်။ဒေးဗစ်လိုပဲယာနဲ့ချီတဲ့သူတွေတန်းစီနေကြရပါတယ်။ဆေးရုံတွေမှာလည်းလူနာတွေကကုနိုင်တဲ့ရေအတွက်တဲ့ပုံများနေပါတယ်။လူတော်တော်များများကမိသားစုတွေကိုစောင့်ရှောက်ရင်းအပြစ်မထွက်ဖဲအိမ်မှာပဲကုသနေထိုင်နေကြတာပါ။အပြစ်လူတွေနဲ့လည်းမတွေ့ကြတော့ပါဘူး။လူတွေကအောက်ဆီဂျင်ပေါ်အကြီးအကျယ်မိခိုနေကြပါတယ်။အင်ဒိုနီးရှားမှာလူနဲ့တည်သွားလို့ရတဲ့လီတာဝက်ဆန်အောက်ဆီဂျင်ဘူးကနေလီတာ6000အထိချေလို့ရတဲ့အောက်ဆီဂျင်ကိုအရွယ်အစားမျိုးမျိုးရှိပါတယ်။အောက်ဆီဂျင်ဇင်းတုန်းကလည်းကိုရိုနာဗိုင်းရပ်စ်တကြောပြန်ကူးစက်မှုတွေကြုံရကြတဲ့ကဈေး6ဆခုန်တက်သွားခဲ့ပါတယ်။အခုအောက်ဆီဂျင်ဖြစ်ပေးတဲ့နေရာမှာဆိုင်ပန်ရှင်ကဇင်းတုန်းကိုသူတိုးပြီးတော့မတောင်းပါဘူး။ဒါပေမဲ့လာဝယ်တဲ့သူတွေခေါက်ချိုးတိုးလာတဲ့အတွက်လူတယောက်ကိုအောက်ဆီဂျင်ဗနအိုးဝဲဖြည့်ရမယ်ဆိုပြီးကန့်သတ်ထားပါလေ။အောက်ဆီဂျင်ရောင်းတဲ့ဆိုင်မရှင်အီဗန်ကခုလိုပြောပါလေ
။အာရီဗျဆိုင်လာရနင်
းပုံမှန်လူ40ကနေ60လောက်အထိကျွန်တော်တို့ရောင်းပေးခဲ့တာပါ။အခုတော့100ကနေ150လောက်အထိတိုးလာပါလေ။အောက်ဆီဂျင်ဖြည့်ကတော့1ကုဗမီတာအတွက်$25နဲ့25စင်ကျပါလေ။တယောက်ကို5ဝဲဖြည့်ဖို့ကန့်သတ်ထားပါလေလို့ဆိုင်ရှင်အီဗန်ကပြောသွားတာပါ။ဒီလိုအောက်ဆီဂျင်မလောက်တဲ့ပြဿနာကိုကူညီဖြည့်ရှင်းနိုင်မှုအတွက်အဖွဲ့အစည်းတော်တော်များများချိုးပန်းကြပါလေ။ပြည်သူတွေအတွက်အောက်ဆီဂျင်ဆိုတဲ့အဖွဲ့တစ်ခုကဂျကာတာမြို့တော်နဲ့နီနာတဝိုက်အောက်ဆီဂျင်ဝတ်တဲ့အတန်လိုနေတဲ့သူတွေအတွက်အိုးတွေအခမဲ့လိုက်ငားပါတယ်။ရပိုင်အတွင်းမှာပဲလူ1500လောက်အောက်ဆီဂျင်အိုးတွေလာငားကြပါတယ်။ RF World Bill ကပြည်သူတွေတဲ့အောက်ဆီဂျင်အဖွဲ့ကဝန်ထမ်းတယောက်ပါ
gerakan ini muncul itu untuk merespon situasi yang
ဒီရက်နှစ်ပတ်ကအောက်ဆီဂျင်မလုံလောက်တဲ့အခြေအနေကြောင့်ဒါကိုဖြေရှင်းဖို့ဒီလိုရှားမှုကိုကျွန်တော်တို့စတာပါ။အောက်ဆီဂျင်အိုးလိုချင်တဲ့သူတွေ Google ကနေရှောက်လာထိလိုက်ရုံပါပဲ။ဒါကိုစစ်ဆေးအကြပြရေးအဖွဲ့ကလိုအပ်တဲ့အချက်လက်တွေတောင်းပြီးအိုးငှားမယ်မငှားဘူးဆိုတာအကြောင်းပြန်လိုက်တာပါ။အောက်ဆီဂျင်အိုးကို9ရက်ထက်ပိုယူမထားဘူးဆိုတာတော့သဘောတူရပါတယ်။အခမဲ့ပါပေးစရာမလိုပါဘူး
။ Dipping jam kan oksigen atau tidak gitu.
အောက်ဆီဂျင်အိုးငှားကိုရောက်လာတဲ့သူတွေထဲမှာအရှိကြဘာကရောက်လာတဲ့ Frankie လည်းပါဝါတယ်။ Frankie ရဲ့ဖခင်ကသကြခင်ကပဲ COVID-19 ရောဂါကြောင့်ဆုံးဖြတ်သွားခဲ့ပါလေ။ဒီသားသူတွေကနောက်တယောက်အတွက်လိုအပ်နေလို့သူအခုလိုရောက်လာတာလို့ပြောပါလေ
။ Untuk
နောက်ထပ်ဘယ်သူမှထပ်ပြီးဆုံးပါသွားတာမျိုးကျွန်တော်မဖြစ်စေချင်ပါဘူး။ဒါကြောင့်အကောင်းဆုံးစူးစမ်းထားတာပါ။အောက်ဆီဂျင်ထပ်ဖြည့်တဲ့ဆိုင်တွေအားလုံးပိတ်ထားတော့အခက်အခဲကြုံရပါတယ်။အောက်ဆီဂျင်မရှိလို့လူတွေအသက်ဆုံးရှုံးရတာပါ။အခုတော့ကျွန်တော်ရပါပြီ။ဒီသားစုအတွက်တော့စမ်းကြယ်တဲ့လက်ဆောင်မွန်းလို့တောင်ပြောရမှာပါ။
အီရိုဒီရှားဆိုရကလည်းတန်းပြီပါအောက်ဆီဂျင်ထုတ်လုပ်မှုတွေတိုးပြီးဖြန့်ဝေမယ်လို့ကြေညာထားပါတယ်။ကြေညာထားတဲ့အထက်မှာပြည်ပနိုင်ငံတွေကနေအောက်ဆီဂျင်အိုးတွေမှာယူတင်သွင်းမဲ့အစီအစဉ်လဲပါဝင်ကြောင်းပါခင်ဗျာ
။ဦးသိန်းထိုင်ဦးပါရှင်။ VOA မြန်မာပိုင်းနေနဲ့ခင်ရေဒီယိုနဲ့ရုပ်သံအစီအစဉ်ကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ကြပါတယ်။မကြခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ဆက်မှာပါ။
American တန်ရုပ်သံတဲ့ radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖမ်းယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျမတို့ရဲ့ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ web page ဆောင်ရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်ဒါ့အပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်စလုံးပေါင်းက voabamischannel ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamese ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamese ဖြစ်ပါတယ်။အပြင်နဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ဆိုရင်တော့ soundcloud.com/voabamese ဖြစ်ပါတယ်။ VOA American တန်ရုပ်သံနဲ့ Radio ထောက်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
် VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်ကျွန်တော်တို့ဂျာတာပတိနေနေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နေ့6နာရီကနေ9နာရီထိတင်ဆက်နေပါတယ်ရှင်ဆက်လက်ပြီးတင်ဆက်မယ့်အပတ်စဉ်ကဏ္ဍတစ်ခုမှာတော့
ပမာဏမှာတိကယောဂပပျောက်ရေးချိန်နိုင်ရေးတဲ့အရေးကြီးတာဘာတစ်ခုမှမရှိဘူးဆိုတဲ့အချက်ကိုကျွန်တော်တော့တွေ့ပါတယ်ခင်ဗျာဟုတ်ကဲ့
ဒါကတော့မကြာခင်မိနစ်ပိုင်းတွင်နားဆင်ရမယ့်ဒီကိုဗစ်ကပ်ဘေးလွတ်မြောက်ရေးအတွက်ပူးပေါင်းဆောင်ရွက်နိုင်ကြမလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားတဲ့ဥကြော်စံတာရဲ့မြန်မာရေးသုံးသက်ချက်အစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်တခါကြာတာပရိသတ်နေနဲ့ခင်တိုင်းတင်ဆက်နေတဲ့အားကစားကဏ္ဍလူထုနဲ့ကျန်းမာရေးစရာတွေကိုလည်းကြည့်ရှုကြဖို့ရှိပါတယ်ရှင်အခုတော့စစောကကြားခဲ့ရတဲ့ဥကြော်စံသာရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုအရင်ဆုံးကြည့်ရှုကြရအောင်ပါကျမတို့ဒီမြမနိုင်ငံကိုဗစ်တတိယလှိုင်းအန္တရာယ်ဟာနိုင်ငံရေးထက်ပိုပြီးဦးစားပေးတဲ့အမျိုးသားရေးပြဿနာကြီးတစ်ရပ်ဖြစ်တဲ့ဆိုရင်သောရရှင်တွေသဘောတူနိုင်ကြပါသလားဒီအန္တရာယ်ဆိုးကြီးကိုတားဆီးနိုင်ဖို့ဒါမှမဟုတ်အန္တရာယ်ကိုအလျှော့ပါဆုံးဖြစ်နိုင်ဖို့အတွက်အာနာလက်ရှိစစ်ကောင်စီနဲ့ပြည်သူတရလုံးအပါအဝင်ဗတ်ပေါင်းစုံတို့ဟာအခိုက်အတန့်အားဖြင့်ပူးပေါင်းဆောင်ရွက်နိုင်မယ့်အလားအလာဘလောက်ရှိနေပါသလဲမြမနိုင်ငံရေးတက်ကြွလှုပ်ရှားသူဆရာဝန်တဦးဖြစ်တဲ့ဒေါက်တာတင့်စွေနဲ့ဥကြော်စံသားတို့ဆွေးနွေးသုံးသပ်ထားပါရရှင
်ဒေါက်တာတင့်စွေခင်ဗျာဒီမြမနိုင်ငံမှာနိုင်ငံရေးအခြေအနေကပြည်သူနဲ့အနာရှိရုံနဲ့လုံအားအစီမကဖြစ်နေတဲ့အခြေအနေဒါနဲ့ပတ်သက်ပြီးစီးပွားရေးလူမှုရေးစသဖြင့်အလုံးစုံဆုံးနေကြပါဆရာအဲ့ဒီအချိန်မျိုးမှာကိုဗစ်တက်တဲ့လှိုင်းကလည်းပဲကျောက်မန်းလီကြီးများပြလာတွေ့ရပါတယ်အင်္ဂါနေ့ဇူလိုင်ကျင်ရရရလူပေါင်း1000ကျော်စစ်တမ်းမှာ4000ကျော်ဆိုတော့တဝက်နီးပါးလောက် positive ဖြစ်နေတာကိုတွေ့ရပါတယ်ဆိုတော့ဒီအချိန်နေမှာနိုင်ငံရေးပြဿနာနဲ့ဒီကိုဗစ်ကိစ္စဘယ်ဟာဦးစားပေးတင်တယ်လို့မေးရင်တော့ကျွန်တော်စိတ်ထဲမှာတော့ကိုဗစ်ကိစ္စကပိုပြီးဦးစားပေးလို့ထင်မိပါတယ်ဆရာရဲ့သဘောကိုကြားကြပါခင်ဗျာ
ကျွန်တော်လည်းသဘောတူပါတယ်ခင်ဗျာပမာဏမှာတိကယောဂပပျောက်ရေးချိန်နိုင်ရေးတဲ့အရေးကြီးတာဘာတစ်ခုမှမရှိဘူးဆိုတဲ့အချက်ကိုကျွန်တော်သဘောတူပါတယ်ခင်ဗျာဟုတ်ကဲ့
ဆိုတော့အခုအနာလစ်ရှိစစ်ကောင်စီကဒီယောဂထင်းထုတ်ရေးကင်တွယ်နေတာနဲ့ပတ်သက်လို့ဆရာဝန်တယောက်နဲ့ဆရာဘယ်လိုမြင်ပါလဲဘုရားမူကြီးမြောင်ထံကတော့အော်ဂျီဂျင်အလုံးလောက်ရှိပါတယ်။ဒါကိုနိုင်ငံရေးအတွက်အဆုံးချနေရလို့သာအခက်အခဲကြုံရရပါဆိုတော့ပြောပါရယ်
။အဲ့ဒါပုံမလည်လင်းပြောရရင်ကိုဗစ် -19 ကပ်ရောဂါဟာကမ္ဘာမှာအသစ်အဆန်းဖြစ်တဲ့တွေ့ဘူးချိုအစနိုင်ငံတိုင်းနိုင်ငံတိုင်းကတော့ပါရဆိုင်ကြီးရတယ်။ဆံဝန်တွေကလည်းလည်းမသိခဲ့ကြတော့လိမ့်လာမှုတွေလုံးတယ်။ပမာနိုင်ငံမှာနှစ်အစပိုင်းမှာသူတွေထောင်နဲ့တောင်းနဲ့သိမ်းနဲ့လမ်းမတော်ထပ်ပြီးတော့စီစဉ်ဝေလုတ်တဲ့အချိန်မှာကိုဗစ်ကညင်းနေသလားတော့မသိဘူးစဉ်းစားလည်းမရဘူးကျွန်တော်တို့တည်နေလည်းမရဘူးပေါ့နော်အခုတော့လူတွေရဲ့စစ်အာဏာရှင်ဆက်ကျင်ပုံစံတစ်မျိုးပြောင်းသွားတဲ့အချိန်လမ်းမတော်ထွက်တဲ့အချိန်မှာဒီကိုဗစ်ကရောဂါဖြစ်လာတယ်အဲ့တော့ခုနဘေကောနဲ့မှာပါတဲ့အောက်ဆီဂျင်ဆိုပါလို့အောက်ဆီဂျင်ဟာဗမာနိုင်ငံမှာသာအခုပြဿနာလို့ပြဿနာဖြစ်နေတာဖြစ်ပြီးတော့ကမ္ဘာကျန်တဲ့တရား95နိုင်ငံမှာအောက်ဆီဂျင်ပြဿနာမရှိခဲ့ဘူးခင်ဗျအဲတော့ကျွန်တော်တင်ပြချင်တာကဒီကာယောဂါကိုထိန်းချုပ်ဖို့အတွက်အရေးကြီးတဲ့အချက်တွေကိုဦးစားမပေးကြဘူးထိတ်ဆုံးတောင်းဝန်ရှိဆုံးလူဟာတောင်းမှမသိဘူးနောက်တစ်ခါတောင်းတိုက်တွေ့နေတဲ့ဆောင်းဝန်ပေါ့နော်အထူးကိုဆောင်းဝန်တွေကလည်းပဲအဲ့ဒီမှာလာတဲ့ကိုထုတ်နေတဲ့ credit ကာယောဂထိတ်ချုံရေးအတွက်အဲ့ဒီလိုလွယ်မှားတဲ့ကောင်းဆောင်မှုကနေပြီးတော့ကျွန်တော်တို့ပမာဏနိုင်ငံမှာကာယောဂထိမှုအတုံးကိုခက်တယ်လို့မြင်ပါတယ်ခင်ဗ
ျဟုတ်ကဲ့ဒီကိစ္စမှာနိုင်ငံရေးနဲ့ပတ်သက်တဲ့အစဉ်အလာမေးခွန်းတစ်ခုလေးမေးချင်ပါတယ်တချို့အာဏာရှင်ကောင်းဆောင်တွေကတိုင်းပြည်ပြတ်သွားတဲ့အခါတိုင်းပြည်ရဲ့အခြေအနေမျိုးငါမသိရဘူးအောက်ခြေကလူတွေကဖုံဖိထားတယ်ငါ့ကိုအကောင့်တွေယူရလာပြောတယ်ဆိုတော့ကိစ္စမျိုးကြားဘူးပါလေဆရာလည်းကြားဘူးမှာပါဆိုတော့အခုမြန်မာနိုင်ငံမှာဗိုလ်ချုပ်ကြီးမင်းအောင်နိုင်ငံအခြေအနေကောက်မာတဲ့ဘာညာပြောနေတာဟာအောက်ခြေကဖုံးဖိထားလို့များလားတကယ်များမသိတာလားဆရာခံမှန်းကြည့်ပါလားဆရာ
မကုန်လုံးဖြစ်နေတယ်ခင်ဗျအောက်ခြေဆိုရဲအောက်ဆေရောကတောင်းဝန်အရှိဆုံးပုဂ္ဂိုလ်နဲ့ဌာနကမှန်ကန်တဲ့တ ဖြစ်နေတာတွေစံသက်တာတွေတည်ဆုံးတာတွေနောက်တစ်ခါဖြစ်တင်းထားတဲ့ပစ္စည်းပိုင်းတွေဒီစားမှာအချက်လက်တွေမာရုံနေတယ်သူတို့ကိုယ်တိုင်လည်းမာရုံပြီးတော့သူတို့ကိုခံထားတဲ့လက်လက်ပေးထားတဲ့ဆက်တောင်ကြီးကိုတင်လာလဲကျွန်တော်မှန်တယ်လို့မထင်ဘူးနောက်တစ်ခါကောင်းကောင်းလုပ်တဲ့လူဟာအလောက်ဟလာလူတွေမြောက်အများပေါ်တော့တကယ်မကြုံဘူးလို့ဖြစ်နေတဲ့ဒီနေတဲ့ဒုက္ခရောက်နေတာကိုတော့မတည်ဘူးလို့ငင
ကျွန်တော်မသိဘူးအောက်ကပဲလောက်တာဆိုရောဆိုကြနေတော့အခုကာလာကတော့မသိဘူးလို့ကျွန်တော်ထင်ပါတယ်ဆိုတော့အခုလောလောဆယ်မှာလိုအပ်နေတာကတော့ဒီပြည်သူလူထုပူပန်းပါဝင်ဆောင်ရွက်မှုပေါ့လေပြည်သူလူထုဆွေးနွေးမှာစီဒီအမ်လုပ်နေတဲ့ဆရာဝန်တွေဒီနှောင်းကဒီပြည်သူတွေကစေတနာရှင်အဆုရှင်တွေအများများတက်တက်ကြွကြွလှုပ်ဆောင်ပေးကြရရှိပါတယ်အခုကြတော့အဲ့ဒီကိစ္စတွေလည်းဘာမှမကြားရသောက်ဖြစ်နေပါတယ်ဆိ
ပြည်သူလူထုနဲ့တရားရောက်ပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်ဆိုတဲ့သဘောမျိုးလားဆရာ။အမှန်ကတော့အခုလိုကာယောဂကြီးအတွက်ပြည်သူလူထုမပါပဲနဲ့ကတော့ဘယ်လိုနည်းနဲ့မှမရနိုင်ပါဘူး။တခုရှိတာကဒီနေ့ပြည်သူလူထုကာယောဂကြီးခင်းနေတာမှန်ပေမဲ့လို့အုတ်ချုပ်နေတဲ့စစ်ကောင်စီကိုအယုံကြီးကဟိုတုံညာရခိုင်တုံးတဲ့တောင်မှာနေလိမ့်မယ်ထင်တယ်။ ဒါကြောင့်ပူပေါင်းဆောင်ရွက်မှုတော်တော်ခက်လိမ့်မယ်။သူတို့ကပြောတာတောင်မှပြောင်းမြန်လုပ်ချင်တဲ့ပြည်သူလူလူပါ။သို့တော့ဟိုယောဂထိမ့်ချုပ်ရတဲ့အတွက်ကတော့အပြန်အလှန်ပေါ့နော်။လူလူဘက်ကကြီးတဲ့လက်ရမယ်မဟုတ်ဘဲနဲ့အုတ်ချုပ်နေတဲ့လူတွေကလည်းလူဆန်တဲ့စိတ်ဓာတ်နဲ့အုတ်ချုပ်ရင်တော့ကပူပေါင်းဆောင်ရွက်မှုတစ်စုံတည်းအရရနိုင်တယ်လို့ထင်တယ်။သို့တော့ကျွန်တော်အခုထိတော့အဲ့လိုဖ โอเคจํานวนเมียนนั้นแหละเดี๋ยวจํานวนรู้နိုင်ငံသူနိုင်ငံသားတွေဟာဗမာတွေရောတိုင်းသားတွေရောတိုင်းသားတော်မှာသူမျိုးစုအားလုံးဟာစင်းစည်နေတာအခန့်အင်တန်ကောင်းတယ်လူနေတဲ့ဟာကိုလိုက်ကြည့်ကြတယ်ကူကြတယ်လူကြတယ်အဲ့ဒါသို့တော့ကျွန်တော်တို့စောစောဆွေးနွေးခဲ့တယ်လို့လူတွေကူတဲ့ဟာတွေကကျွန်တော်အမြင်မှာဆံဝန်တယောက်အနေနဲ့အမြင်တကယ်အခြေခံကြတဲ့လူဝတ်ချက်တွေမဟုတ်ပဲနဲ့အတော်ရန်နဲ့တခါအရက ီဂျင်ဆိုတာမျိုးပေါ့နော်တကယ်အခြေခံချက်လက်တွေကိုကျွန်တော်တို့လွတ်နေရတယ်လို့မြင်တယ်အဲတော့မေခွန်းရာပူပေါင်းဆွဲမှုအပိုင်းမှာကျွန်တော်မြင်တာတလို့ဗျအခုကိစ္စကြီးကဒီကမ္ဘာလုံးဖြစ်နေတဲ့ယောဂကြီးတွေကကျွန်တော်တို့နိုင်ငံကတခုအခုလက်ရှိလောကရဲ့တလလောက်တော့အဆိုးဆုံးနိုင်ငံတွေမှာကြမ်းမြင့်နဲ့ပြလို့ရှင်ဒီကမ္ဘာလုံးမှာပမာပြအဆိုးဆုံးလို့ကျွန်တော်ယူဆတယ်အဲတော့က WHO လို့ကမ္ဘာ့ကျန်းမာရေးတနည်းပြင်နိုင်ငံတကာအဖွဲ့အစည်းတွေကပေါင်းဝန်လှုပ်ဆောင်မှဖြစ်နိုင်လိမ့်မယ်အဲ့လိုဖြစ်နိုင်ဖို့ကလည်းတော်တော်ခက်ရနေတယ်အဲ့ဒါကစစ်ကောင်စီပေါ်မှာမူတည်တယ်ဟုတ်လားဟို ICRC တောင်မှလာကုန်မပေးတဲ့အခါမှာ WHO ကအကူအညီပေးတဲ့ကိစ္စတွေလာရောက်ဆောင်ရွက်တဲ့ကိစ္စတွေကိုလမ်းဖွင့်မှာဖြစ်နေမယ်စစ်ကောင်စီကြီးအမိန်နဲ့တရင်သာရှင်းလင်းပွဲနဲ့လည်းမရဘူးခင်ဗျလူလူကလည်းဘာလို့ရမလဲဆိုတာခါကျွန်တော်တင်ပြသလိုအကြမ်းမကြမ်းမသိဘူးဒါကြောင့်နိုင်ငံတကာအဖွဲ့အစည်းအကြီးကြီးတွေကလာပြီးကြားဝန်ကူညီတဲ့နည်းဆိုရင်တော့ဟာလာပြည်သူလူထုရောစစ်ကောင်စီရောဒီနိုင်ငံတကာလမ်းညွှန်မှုအောက်မှာအတူတူလုပ်ကြရင်တော့ဒါလမ်းပွင့်မလားလို့ကျွန်တော်ထင်ပါတယ်ခင်ဗျဟုတ်ကဲ
့ဟုတ်ကဲ့နောက်တစ်ခုလူစုဆိုတဲ့နေရာမှာအဓိကတကယ်ကျွမ်းကျင်တဲ့ဆရာဝန်တွေကျန်းမာရေးဝန်ထမ်းတွေ CGM လုပ်နေကြရလဲရှိပါတယ်ဆိုတော့ဒီပုံကိုယ်တွေက ad hoc cooperation ပေါ့လေဒီကိစ္စအတွက် covid ကိစ္စအတွက်တော့အနာရှိရဲ့လူတွေနဲ့ပူးပေါင်းဆောင်ရွက်ရင်ကောင်းမယ်ဆိုတဲ့အသိစိတ်ဓာတ်နဲ့များသူတို့လောက်လာနိုင်ရင်ပုံမကောင်းမှုလားလို့ကျွန်တော်စဉ်းစားမိပါတယ်ဆရာဘယ်လိုသဘောပါလဲဖြစ်နိုင်လား
ကျမရဲ့ဝန်ထမ်းတွေဟာဒီလိုကိစ္စကိုသူတို့က အစကောင်စီဆန့်ကျင်လို့အလုံးမလုပ်ဘူးဆိုတော့အချက်လေးနဲ့တော့သူတို့ကအပေးထိုင်နေမယ်လို့ကျွန်တော်မထင်ဘူး။ဒါနဲ့နေနေကူညီကြလိမ့်မယ်လို့ကျွန်တော်ယူဆပါတယ်။စကောင်စီနဲ့ပေါင်းပြီးမလုပ်ဖ ೇನೆ ကောင်းလာတယ်လို့တယ်မှန်လာတယ်လို့တယ်တရားလာတယ်လို့တယ်ဆိုတဲ့ဟာတိုင်းကိုလက်ထမ်းမဲ့ဆိုတဲ့ပေါ်စီကြီးကစီကောင်စီကကျုပ်တို့လို့လားအဲ့မှာဝန်ထမ်းတွေဆောင်းဆောင်ပြီးအားလုံးတွေ့ကျွန်တော်တို့အထက်အနေနဲ့ကျွန်တော်အတမ်းမဆိုးနေကျွန်တော်ကနေတော့သူတို့လက်ထပ်ဆောင်တော့လို့တော့လုပ်ကြတယ်တို့ကလည်းပဲကယောဂကြီးတွေအဲ့လောက်လေးနဲ့တော့မရနိုင်ဘူးတကယ်ကိုအမျိုးသားကြီးပြဿနာတည်အနေနဲ့ထိတ ကောင်းဆုံးဖြစ်လာနိုင်တဲ့အခြေအနေနဲ့အဆိုးဆုံးဖြစ်လာနိုင်တဲ့အခြေအနေနဲ့သူတင်ဟောကင်းထုတ်ပြပါဆရာအကောင်းဆုံးဖြစ်လာနိုင်တဲ့အခြေအနေကိုအရင်ပြောပါဆရာခက်တူဘာတလူဖြစ်လာနိုင်လဲဟုတ်ကဲ့အာကျွန်တော်တို့ဗမာပြည်ပေါ့နော်ကန်တရားပေါ့အဲကန်သုံးပါပေါ့နော်ပြောတာရောလုပ်တာရောကြံတာရောသူ့မှုလုံးကောင်းပါကျွန်တော်တို့ကောင်းပါပါခင်ဗျဒါတော့ကျွန်တော်အကောင်းဘက်ကမြင်တာပါခင်ဗျဟု
ထိမရအောင်ဒီဖြစ်ပြီးတော့အသေးအပြောက်စံတော့ဟာကဘာမှာအဆုံးဆုံးနိုင်ငံလေးတစ်ခုမဖြစ်ဘူးလို့ကျွန်တော်ရှောင်းဝန်တယောက်နေတယ်ကျွန်တော်အာမခံချက်မရှိတဲ့အတွက်ဒီဟာကိုအဆုံးဆုံးကိုရှင်းဆိုင်ဖို့ပြင်ဆင်ထားဖို့ပြည်သူပြည်သားအားလုံးကိုကျွန်တော်လေးလေးစားစားတင်ပြပါရစေခင်ဗျာဟုတ်ကဲ့ဆရာဒီမှာဒီဘေကင်းပါရှင်ဆရာအားလုံးအကောင်းဆုံးအချိန်ဖြစ်ပါစေလို့ပဲဆုတောင်းရမှာပါဆရာ
ဒါကတော့ဥကျော်စံသားရဲ့မြမအရေးတုံးတက်ချက်အစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြတာပါရှင်အခုဆက်လက်ပြီးတော့ဒေါက်တာတန့်စော်ရဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုကြည့်ရှုနားဆင်ကြရအောင်ပါရှင်ဒီတစ်ပတ်အတွက်တော့နေ့စဉ်စားသုံးနေတဲ့စားသောက်တွေကိုကျန်းမာရေးထိခိုက်မှုမရှိအောင်နီးစနစ်တကျပြင်ဆင်ချက်ပြုတ်စားသောက်ဖို့လိုတဲ့အကြောင်း
ပြပြထားပါတယ်ရှင်။နေ့စဉ်စားသောက်နေရာနဲ့စားသောက်တွေကိုနီးစနစ်မှန်မှန်နဲ့ချက်ပြုတ်ပြင်ဆင်မှုမပြုလုပ်ဘူးဆိုရင်အစားအစာကနေဖြစ်ကျန်းမာရေးထိခိုက်တာမျိုးဖြစ်နိုင်တာကြောင့်နေ့စဉ်စားသောက်တဲ့အစားအစာတွေကိုကျန်းမာရေးနေမျိုးအောင်ဆင်ချချက်ပြုတ်ပြင်ဆင်ခြင်းနဲ့လို့ကျွန်တော်ပြောပါတယ်။ပြင်ဆင်ချက်ပြုတ်တဲ့နေရာမှာတန်ရှင်းစီကြရဲ့ဒီကိုတုံးပြီးလို့ပြီး
ချက်ပြုတ်မဲ့စားသောက်တွေကိုလည်းတန်ရှင်းစီကြအောင်စီကြောတန်ဆင်ပေးဖို့လိုတယ်လို့ဒီလိုမျိုးစီပြင်းနေမှာအဖြစ်ရောဂါကိုကြောင်းဝင်တဲ့ဥဖြစ်တဲ့ဒေါက်တာမေကပြောပြပါတယ်။စားစာရရောနေ့စဉ်လုံဆောင်မှုတွေလုံဆောင်မှုတွေအတွက်တော့မရှိမဖြစ်လိုအပ်တဲ့အစာအရာဖြစ်တဲ့ပေါ့နော်။အကျိုးရှိရှိစားသုံးမယ်ဆိုလို့ရှိရင်တော့အာဖြစ်သလိုဟိုတတိလလွတ်စားမှုနဲ့တော့ဘေးဖြစ်တတ်တာပေါ့နော်
chou na long si chou ai yoga ri le chit tat de paw no adi ya ro sa sa ri go ma kai de mi pyin sin chat tout de a kha ma paw no ti cha si chou ya me lak ko le ti cha tan sin yaw si ya me kuna pyo kae de lo be chat pyo me set pyo me pisi ri paw no o khwat de go le ti cha tan aw si ya me tan aw tha ya me chat de kha ma le a ta nga ri pyin pyin ba de go le jet aw che ya me paw no ဒီလိုရှိရင်ဒီပြင်မှာပေါင်းဝင်ချင်မှချင်းရင်မပေါက်ပေါအောင်လဲဒီချာလုပ်ရမယ်ပြီးရင်ချက်ပြီးသားအစားအစာတွေကိုလည်းခန်းပူချိန်မှာနှစ်နာရီထပ်ပူမထားရဘူးပေါ့နော်ပူချိန်5 degree celsius နဲ့ 60 degree celsius ချာမှာဆိုလို့ရှိရင်ပူမွှားရပေါက်ပါထက်လို့အစားအစာကိုချက်ပြုတ်ပြီးပြီဆိုလို့ရှိရင်နည်းနည်းစွာစားရမယ်ဒီလိုရှိရင်ဒီလိုရှိရင်စားမစားမီလက်စီရမယ်အင်္ဂါတက်ပြီးလက်စီရမယ်ဒါမျိုးလေးတော့လုပ်ပေးသင့်ပါတယ
်အစားသောက်တဲ့ရေကိုတန်ရှင်းဆင်ပြေအောင်ပြင်ဆင်ဖို့လိုတဲ့အပြင်ကိုက်တော့ဆက်ပြုတ်တဲ့အချိန်မှာလက်ကိုယ်လည်းတန်ရှင်းဆင်ပြေအောင်ထားဖို့လိုတယ်လို့ရေပေါ် application မှာသူတွေရောကိုဆရာဝန်တွေဖြစ်သေးဘူးဒေါက်တာအင်းချေကအခုလိုပြောပါတယ
်စားသောက်ကတော့ကျွန်တော်တို့ကတော့နေ့စဉ်တာမရှိမဖြစ်ဘူးမရှိမဖြစ်ဆိုတော့ဒါအရေးကြီးတယ်ဒီနေရာကနေပြီးတော့ကျွန်တော်တို့ယောဂါကအခုကအဓိကများတယ်ပေါ့နော်များလို့ဆိုတော့စားသောက်ကို ဟိုအဓိကတော့ချက်လေးနဲ့ပြောမယ်ဆိုတော့ကျွန်တော်ကအချက်၈ချက်လောက်တော့ရှိနေပေါ့နော်အဲ့ဒါကလည်းကျွန်တော်တို့ဒီကျမဝင်ခံတာထုတ်ပြန်ထားတဲ့အချက်လေးတွေပါပဲဟိုနံပါတ်၁တစ်ချက်ကတော့ကျွန်တော်တို့ကဒီအစားအသောက်ကိုမကင်တွယ်ခင်ဒါမှမဟုတ်ကိုယ်တိုင်ချက်ပြုတ်နေစဉ်အဲ့ဒီအချိန်မှာကျွန်တော်ကလက်ကိုတန့်ရှင်းတော့စီကြိုးပြီးတော့ကင်တွယ်ရမယ်ပေါ့နော်ဟိုပြီးတော့အိမ်သာတက်ပြီ
ကျွင်ကိုဖက်စားတဲ့အကောင်းကြီးမရှိရအောင်တည်ထားလို့လုပ်ပြီးတသိန်းကားတွေကိုကိုင်ကျယ်သိမ်းဆည်းတဲ့အခါမှာလည်းပြီးခြားကိုင်ကျယ်သိမ်းဆည်းတင်တယ်လို့ဆရာကြီးကအကြံပေးပါတယ်
။နှစ်တစ်ချက်ကဘာလဲဆိုလို့ရှိရင်သူကမိဖို့ကြောင့်နော်မိဖို့ကြောင့်နဲ့အစားအသောက်တွေကျွတ်ရင်ကောင်းလေးကိုဖက်တွေအစားတွေးဆန်တွေထိတွေ့မှုလားကျွန်တော်ကရှောင်ကြဉ်ရမှာပေါ့နော်။နောက်တစ်ချက်ကကြတော့အသားသိန်းငါးသိန်းတွေဒါကျွန်တော်တို့အများအားဖြစ်တတ်ပါတယ်ဟိုရင်းနှီးရင်းရွက်တွေနဲ့ကြောပြီးတော့တဲရာတို့ကြောပြီးတော့ကြည်ရာတို့အဲဒါမျိုးကိုမလုပ်ရအောင်ဘူးသားသိန်းငါးသိန်းကိုပြီးကြပြင်ဆင်ပြီးဖြတ်နော်ပြီးရင်လည်းတိမ့်မယ်ပေါ့နော်မစားသေးဘူးတိမ့်မယ်ဆိုလို့ရှိရင်လည်းပြီးကြထုတ်ပို့ပြီးတော့ကျွန်တော်ကတိမ့်ရမယ်အားနံနံမျိုးချက်နံပါတ်3နံပါတ်3တစ်ချက်ပေါ့နော်ဒါနောက်နံပါတ်4တစ်ချက်ကချက်ပြုတ်တဲ့နေရာမှာတန်ရှင်းနေယူကျွန်တော်ကအထုံးပြရမယ်နောက်တစ်ချက်ကတော့ကျွန်တော်တို့လန်နီစုပ်တွေပေါ့နော်စစ်နီလုံးအဲအဲ့ဒီဒီဘုကြောင့်လုံးပစ္စည်းပေါ့အဲ့အရာကိုသိချစီးကြောပြီးမှကျွန်တော်ကလုံးပြပါနော်ဒါတော့အမှန်ငါချက
်အစားအသောက်တွေကိုချက်ပြုတ်တဲ့အခါကြက်အောင်ချက်ပြုတ်စားတော့တင်ပြီးချက်ပြီးသားစားတော့တွေကိုပြန်ပေးမယ်ဆိုရင်လည်းလိုအပ်တဲ့ဘူးရင်ရရှိအောင်ဒီဒီစစားပြန်ပေးဖို့နဲ့ပို့တိုပြီးတန်းတန်းလုံးနေတဲ့အစားအစာတွေကိုမစားသုံးကြဖို့လိုတယ်လို့ဆရာဟိတ်ချက်ကအကြံပေးပါတယ
်အမှန်6အချက်အနေနဲ့ကျွန်တော်တို့ကစားအစာတွေကြက်အောင်သိချချက်ပြုတ်ရမယ်နော်တချို့မကြက်တဲ့ကြက်တွေဖြစ်နေလို့ရှိရင်လည်းဒါဝမ်းပြောင်းဝမ်းချောဖြစ်တယ်အဲကြောင့်စားအသောက်တွေကိုလည်းကျွန်တော်ကသိချချက်ပြုတ်ရမယ်နှွေးပြီဆိုရင်ကျွန်တော်ကသိချပြန်ပြီးတော့နှွေးရမယ်နော်ပြောင်းပြန်နှွေးရမယ်န
ေ့စဉ်စားသုံးနေတဲ့စားအသောက်တွေကိုကျန်းမာရေးကြီးကဲမှုရှိအောင်နေ့စဉ်တကျပြင်ဆင်ချက်ပြုတ်စားသောက်ဖို့လိုတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တို့က
ဒါကတော့ဒေါက်တာတန့်စော်တင်ဆက်နေတဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုကြည့်ရှုနားဆင်ကြကြတာပါကျွန်မတို့ VOA American အတန်နဲ့ RFA လွတ်လပ်တဲ့အာရှအတန်တို့ပူးပေါင်းပြီးတော့နေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုကိုတင်ဆက်နေပါတယ်မြန်မာအရှိတောင်အာရှနဲ့ကမ္ဘာတစ်လွှားကနောက်ဆုံးရသတင်းအမှန်တွေကိုတင်ဆက်ပေးနေပါတယ်ရှင်
American Dan ရုပ်တန်တဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖိုင်းယူမှုနဲ့ Line to Meter တို့အပြင်ကျမတို့ VOA မြန်မာဝိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရတဲ့တခြားနောက်နည်းလမ်းတစ်ခုအနေနဲ့ Siphon Link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ view ညမာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် view ညမာပိုင်း YouTube လိပ်စာက youtube.com/viewabamischannel ဖြစ်ပါတယ်စလုံးပေါင်းက VOABURMESECHANNEL ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ် Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်စလုံးပေါင်းက twitter.com/voabamise ဖြစ်ပါတယ်အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabamis ဖြစ်ပါတယ် VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။ဒီ VOA မြန်မာပိုင်းကအစီအစဉ်လေးကိုကြည့်ရှုနားဆင်ကြရတဲ့အတွက်လည်းကျေးဇူးထူတင်ပါတယ်။ကျမတို့အခုမနက်ခင်းထုတ်လွှင့်တဲ့ရေဒီယိုအစီအစဉ်တွေကို line to meter 25 kHz 11113 line to meter 40 kHz 9413 line to meter 57 kHz 5805တို့ကနေလည်းဖမ်းယူနားဆင်နိုင်ကြပါရရှင်။ကြာသပတေးနေ့နေ့ခင်း VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နေ့6နာရီကနေ9နာရီအထိ Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။အခုတော့ကိုရန်နိုင်တင်ဆက်နေတဲ့အားကစားကဏ္ဍကိုကြည့်ရှုနားဆင်ကြရအောင်ပ
ါ။ UN 2020ဥရောပဖလားဘောလုံးပွဲကြီးဇူလိုင်လ17ရက်နေ့ကတနင်္ဂနွေနေ့ကပဲပြီးသွားခဲ့ပြီးတော့အီတလီအသစ်အနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။နောက်ဆုံးဖိုင်နယ်ကိုတော့ဗြိတိန်နိုင်ငံလန်ဒန်မြို့ကဝင်းဘလီခွင်းမှာကစားခဲ့ကြတာမှာအင်္ဂလန်နဲ့အီတလီတို့ဘောလုံးခဲ့ကြတာဖြစ်ပြီးပရိသတ်6000ကျော်လဲခွင်းမှာလာကြည့်ခဲ့ကြပါတယ်။ဒီဘက်မှာတော့အီတလီအသင်းကအင်္ဂလန်ကိုပယ်နယ်တီနဲ့အနိုင်ရပြီးတော့ Euro 2020ဥရောပဖလားကိုပိုဆွဲသွားပါတယ်။အင်္ဂလန်ကပွဲစပြီး10မိနစ်ကျော်ကျော်မှပဲညာဘက်ကနေ Trippier ကိုရှေ့ဖြတ်တင်ပေးတာကိုဘယ်ဝင်းကလူရှောသွင်းခဲ့လို့အင်္ဂလန်ကအဖွင့်ကိုရခဲ့ပြီးဒုတိယပိုင်း66မိနစ်မှာတော့အီတလီနောက်တန်းလူဘွန်နူချီကကိုရှေ့ကနေအနီးကပ်ပိတ်သွင်းလို့တကောစီတည်ဖြစ်ပါတယ်။မင်းကိုယ်စားပြီးတဲ့အထိနှစ်သင်းလုံးထပ်ပြီးတော့ဂိုမသွဲနိုင်လို့အချင်းဘိုးကစားတာမှလည်းတကိုးစီတည်နဲ့ပြီးသွားတာကြောင့်ဘယ်လိုဒီကန်ကြတာမှတော့အင်္ဂလန်အသင်းဟာဒီတစ်ချိန်မှလည်းနောက်တစ်ခါထပ်ရှုံးပြီးတော့အီတလီက3-2နဲ့နိုင်ပြီးဥရောပဖလားကိုအနိုင်ရပိုဆွဲသွားပါတယ်။ယူရို2020ဥရောပဖလားကိုအနိုင်ရပြီးချန်ပီယံဖြစ်လိုက်တဲ့အပေါ်မှာအီတလီနီးပြရောဘာတိုမန်ချီနီကတော့
Noio sono molto felice perché la squadra ha giocato bene.Bene, ha meritato la vittoria.
ကျွန်တော်တို့အသင်းကောင်းကောင်းကစားနိုင်ခဲ့တဲ့အတွက်ကျွန်တော်ရန်ဝမ်းသာပါတယ်။ကျွန်တော်တို့ထက်ထက်တန်တန်အနိုင်ရတာပါ။ပွဲဆက်ဆက်ချင်းဂိုးပေးလိုက်ရတဲ့အတွက်ပထမပိုင်း15မိနစ်လောက်ကကျွန်တော်တို့အတွက်အတော်လေးခက်ခဲခဲ့ပါတယ်။အဲဒီနောက်ကျွန်တော်တို့ပုံမှန်အတိုင်းပြန်ကစားနိုင်ခဲ့ပြီးပွဲကိုလည်းထိန်းနိုင်ခဲ့ပါတယ်။ Penalty ထိရောက်သွားတာကတော့နည်းနည်းတော့စိတ်ပျက်စရာဖြစ်ပြီးအစောကြီးကလေးကနိုင်ရမယ်ဟာဟုနောက်ဆုံးအထိကစားရတာကတော်တော်စိတ်မောခဲ့ရပါတယ်။
အီတလီသင်းဟာတလင်းလာနေကရောမမျိုးကိုပြန်ရောက်တဲ့အချိန်မှာလဲအီတလီပြည်သက်တွေကအောင်ပွဲရအီတလီသင်းကိုအကြီးအကျယ်ကြိုဆိုခဲ့ကြပြီးတော့အောင်ပွဲတွေခံခဲ့ကြပါတယ်။အီတလီသင်းဟာ1968ခုနှစ်ကလဲယောဘဖလားကိုတစ်ချိန်ဘူးဆွဲထားတာကြောင့်ဒါဟာအီတလီတော်တော်ယောဘဖလားကိုဒုတိယအချိန်ဘူးဆွဲတာဖြစ်ပါတယ်ခင်ဗျာ။ဘရာဇီးလ်နိုင်ငံမှာကျင်းပတဲ့ကိုပါအမေရိကဖလားဘောလုံးပွဲမှာတော့ဘရာဇီးလ်ရဲ့မဟာပြိုင်ပွဲကြီးအာဂျင်တီးနားအသင်းကအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။နောက်ဆုံးဖိုင်နယ်ကိုရီယိုဒီဂျနေးရိုမြို့ကနာမည်ကျော်မာရာကာနာကွင်းကြီးမှာစနေနေ့ကကစားခဲ့ကြတာမှာအာဂျင်တီးနားနဲ့အိမ်ရှင်ဘရာဇီးလ်တို့ဘောလုံးခဲ့ကြတာဖြစ်ပြီးတော့အာဂျင်တီးနားကတကူကုန်းမရှိနဲ့နိုင်သွားပါတယ်။အာဂျင်တီးနားအတွက်တလုံးတည်းသောအနိုင်ဂိုးကိုတော့ PSG တင်းရဲ့တောင်ပန်တိုက်စစ်မှုအန်ဟယ်ဒီမာရီယာကပထမပိုင်း22မိနစ်မှာသွင်းယူခဲ့တာပါ။အာဂျင်တီးနားနောက်တန်းကနေညာဝင်းကိုတင်ပေးလိုက်တာကိုဘရာဇီးလ်နောက်တန်းကတိကျမဖြတ်နိုင်ခဲ့ပဲဒီမာရီယာကဂိုးသမားကိုချော်ပြီးသွင်းယူသွားခဲ့တာပါ။ဘဲကအကျိတ်နယ်နဲ့ခက်ချမ်းချမ်းကစားခဲ့တာကြောင့်နှစ်သင်းလုံးမှာအဝါကတ်တွေလည်းအတော်များများအပြတ်ခံခဲ့ရပါတယ်။ဘရာဇီးလ်ကခြေပါကိုရဖို့ဂျိုးပန်းခဲ့ပြီးမဲ့ဂိုးမရခဲ့သလိုအာဂျင်တီးနားဘက်ကလည်းမက်ဆီပွဲပြီးကနေမှဂိုးသမားနဲ့တယောက်ချင်းတွေ့တာဂိုးဝင်အောင်မကန်နိုင်ခဲ့လို့နှစ်ဖက်စလုံးဂိုးထပ်မရပဲနောက်ဆုံးမှအာဂျင်တီးနားကဘရာဇီးလ်ကိုဘရာဇီးလ်မြေမှာပဲတကူကိုမရှိနဲ့နိုင်ပြီးကိုပါအမေရိကဖလားကိုပိုဆွဲသွားတာပါ။ဒါဟာအာဂျင်တီးနားအတွက်တော့28နှစ်အကြာမှာကိုပါအမေရိကဖလားကိုပထမဆုံးအချိန်ပြန်ပိုဆွဲရလည်းဖြစ်ပါတယ်။အခုလိုအာဂျင်တီးနားအသစ်အနိုင်ရသွားတဲ့အတွက်အာဂျင်တီးနားတိုက်စင်မှုလီယိုနယ်မက်ဆီအတွက်တော့အာဂျင်တီးနားနဲ့အတူပထမဆုံးအချိန်ဆူဖလားရသွားခဲ့သလိုဘရာဇီးလ်ရဲ့ကမ္ဘာကျော်မာရာကာနာကွင်းကြီးမှာလည်းအောင်ပွဲခံနိုင်လိုက်တာဖြစ်ပါတယ်။မက်ဆီဟာအာဂျင်တီးနားနဲ့အတူ2014ကမ္ဘာဖလား2015နဲ့2016ကိုပါအမေရိကဖလားတွေမှာဖိုင်နယ်တွေမှာရှုံးခဲ့တာကြောင့်ဒီဒီချိန်ကတော့အာဂျင်တီးနားနဲ့အတူဖလားယူနိုင်လိုက်ပြီဖြစ်ပါတယ်ခင်ဗျာ။ဘောလုံးပွဲတွေနဲ့အတူဝင်ဘယ်ဒန်တင်းနစ်ပြိုင်ပွဲလည်းတနင်္ဂနွေနေ့ကပြီးသွားခဲ့ပြီးတော့ဂျိုကိုဗစ်ကဖက်ဒရယ်နဲ့နဒါလ်တို့ရဲ့စံချိန်ကိုလိုက်မိသွားခဲ့ပြီးအမျိုးသမီးဘက်မှာတော့ဩစတြေးလျနိုင်ငံကကမ္ဘာအဆင့်1အက်ရှလီဘော်ဒီအနိုင်ရပြီးတော့ချန်ပီယံတစ်ယောက်ထွက်ပေါ်လာပါတယ်။စနေနေ့ကအမျိုးသမီးတူချင်းဖိုင်နယ်မှာအက်ရှလီဘော်ဒီနဲ့ Cheka Carolina Pliskova ro boluge ja bi ro body ga 6-3-6-3 ne nai ya bi ro Wimbledon champion su ko parama song chain yashi twa ba de. Da ha tu twat do dutiya myaw Grand Slam champion su le phit ba de. Anungune ni ga myu za tu chin final ma ro gama number 1 Djokovic ne asin 9 tat mat chin khan tha de Italy ga Berrettini ro gazara ma Djokovic ga 6-0-6-4-6-4-6-3 ne nai ya bi ro champion phit twa ba de.ဒါဂျိုကိုဗစ်အတွက်တော့ဝင်းဘလ်ဒန်ကို6ချိန်မြောက်အနိုင်ရတာဖြစ်ပြီးဂရန်စလမ်ချန်ပီယံဆုကိုအချိန်20မြောက်နိုင်လိုက်တာဖြစ်ပါတယ်။ဒါကြောင့်ဂျိုကိုဗစ်ဟာဖက်ဒရယ်နဲ့နဒါလ်တို့အချိန်20စီနဲ့ဂရန်စလမ်ဆုဖလားကိုအများဆုံး3ချိန်တင်ထားတာကိုလိုက်မိသွားခဲ့ပြီဖြစ်ပါတယ်။ဂျိုကိုဗစ်ကတော့သူကအကောင်းဆုံးကစားသမားဖြစ်ကြောင်းအဲ့လိုလဲယုံကြည်ကြောင်းဒီလိုမှမဟုတ်ရင်သူ့အနေနဲ့ဂရန်စလမ်ပြိုင်ပွဲအတွက်နိုင်ပြီးသမိုင်း3ချိန်တစ်ထိုးဖို့ကိစ္စကိုယုံကြည်မှုအပြည့်နဲ့ပြောနေမှာမဟုတ်ကြောင်းဒါပေမဲ့တတန်းတစ်လျှောက်အကောင်းဆုံးကစားသမားဆိုတာနဲ့ပတ်သက်ရင်တော့ဒီကိစ္စကိုပြည်သက်တွေကပဲဆုံးဖြတ်မှာဖြစ်ကြောင်း2011ကစပြီးတော့လွန်ခဲ့တဲ့စနစ်တာကာလဟာသူ့အတွက်မယုံနိုင်စရာကောင်းလောက်အောင်ကိုဖြစ်ခဲ့ပြီးတော့ဒီမှာပဲရက်တက်သွားမှာမဟုတ်ပဲဆက်ပြီးတော့အနိုင်ရဖို့ကြိုးစားသွားမှာဖြစ်တယ်လို့ပွဲပြီးမှာပြောလိုက်ပါတယ်အခုဆိုရင်ဖက်ဒရယ်နဒါလ်နဲ့ဂျိုကိုဗစ်တို့၃ယောက်စလုံးဟာ Grand Slam ကိုအချိန်20စီနဲ့အများဆုံး3ချိန်တင်ထားလိုက်ပါပြီဂျိုကိုဗစ်ကလည်းဒီနေ့ Grand Slam ပြိုင်ပွဲ၃ခုလုံးကိုဘိုးဆွဲထားပါတယ်။ဆိုတော့သူ့အနေနဲ့ Career Grand Slam လို့ခေါ်တဲ့တစ်နှစ်အတွင်း Grand Slam ၄ခုလုံးကိုဘိုးဆွဲမှလာဆိုတာကတော့စိတ်ဝင်စားစရာကောင်းတယ်ဆိုတာပြောကြရင်လည်းဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ
။အားကစားကဏ္ဍကိုကိုရဲနိုင်ကတင်ဆက်ခဲ့တာပါ။ VOA မြန်မာပိုင်းကနေ Radio အစီအစဉ်လေးကိုအခုလိုနက်နက်ခင်းအပြင်ညပိုင်းမှာလည်းဓာတ်ရိုက်တင်ဆက်နေပါဗျာမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ31 32 51တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုတော့သတင်းချင်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီကိုညဝင်းအောင်ကပြောပြမှာပ
ါမြန်မာနိုင်ငံမှာကိုဗစ် -19 အကျပ်တဲပိုဆိုးလာစေနိုင်တဲ့အခြေအနေတွေကိုအရေးပေါ်ကင်တွယ်ဖြေရှင်းကြဖို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ်ထွန်းအမ်ဒူးစ်ကနိုင်ငံတကာအတိုင်းအဝိုင်းကိုတိုက်တွန်းလိုက်ပါတယ်။ Delta မျိုးကွဲကိုဗစ်ပိုးအပါအဝင်ကိုဗစ်ကူးစက်မှုကြီးထွားလာတာမြန်မာနိုင်ငံကျန်းမာရေးစနစ်ပြက်ပြားနေတာစစ်ကောင်စီနဲ့ပတ်သက်သမျှကိုမြန်မာပြည်သူလူထုကအယုံကြည်မရှိတာတို့ကြောင့်နိုင်ငံတကာအတိုင်းအဝိုင်းရဲ့အရေးပေါ်အကူအညီမရှိဘူးဆိုရင်လူအများအပြားသိဆုံးရမယ့်အကြောင်းတရားတွေစုံစည်းနေတဲ့မုန်တိုင်းကြီးတစ်ခုလိုဖြစ်တယ်လို့တွန်အမ်ဘရူးစ်ကပြောကြားလိုက်တာဖြစ်ပါတယ်။ပုံမှန်ကျန်းမာရေးအဆင့်ရရှိရေးဟာလူသားတိုင်းရဲ့အခြေခံရပိုင်권ဖြစ်ပြီးမြန်မာနိုင်ငံသားတွေဟာဒါကိုငင်းပယ်ခံနေရတယ်လို့သူကဆိုပါတယ်။မြန်မာပြည်သူလူထုအတွက်အရေးပေါ်ညွန်ပေါင်းအဖွဲ့တစ်ခုဖွဲ့စည်းဖို့ဂျနီဗာလူ့ခွင့်ရေးကောင်စီမှဇူလိုင်9ရက်နေ့ကဆော်ဩခဲ့တာကိုမနေ့ဗုဒ္ဓဟူးနေ့ကထပ်မံတတိပေးလိုက်တာဖြစ်ပါတယ်။မနေ့ကရန်ကုန်ဦးထောင်မြို့မှာလူငယ်အမျိုးသမီးတူကမီးရုပ်တွေကန်ဆောင်ပြီးဆက်အနာရှင်ကိုအော်ဟစ်ကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။လက်သုံးချောင်းထောင်တင်ဂီတာနဲ့ရန်ကုန်27ရာစုပန်ထရာဘရင်မများတပိတ်စစ်ကြောင်းဆိုပြီးပိုစတာတွေကန်ဆောင်ရင်းဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ကိုဗစ်တရားလှန်ရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာဒီရက်ပိုင်းတည်းကိုဗစ်ကြောင့်ဒေဆုံးသူများပြားလွန်းလာကြောင်းရန်ကုန်ရေဝေးတုတ်တန်မှာရုပ်အလောင်းတွေကိုဗိုလ်တူးနေတော့ကညအချိန်ထိမီးတကြိုပေးနေရကြောင်းရန်ကုန်ကလာတဲ့သတင်းတွေမှာတွေ့ရပါတယ်။ရာနဲ့ချီစုပုံနေတဲ့ရုံအလောင်းတွေကိုမီးတကြိုဆက်ကအလျင်မီအောင်မီးမရှို့ပေးနိုင်တာကြောင့်ညပိုင်းအထိစောင့်ဆိုင်းနေကြရတာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံကနိုင်ငံရေးခေါင်းဆောင်တွေကိုဖိတ်ခေါ်ပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်ညီလာခံတစ်ခုကိုကျင်းပသွားဖို့အတွက်ပါကစ္စတန်နိုင်ငံကစီစဉ်နေတာဖြစ်ပါတယ်။ဒါဟာအမေရိကန်တပ်ဖွဲ့တွေအာဖဂန်နစ္စတန်နိုင်ငံထဲမှာရုတ်သိမ်းနေစဉ်ဒီလိုကမ်းလှမ်းလိုက်တာလည်းဖြစ်ပါရယ်ခင်ဗျာအာဖဂန်နစ္စတန်နိုင်ငံကနေအမေရိကန်တပ်တွေအပြီးပိုင်းရုတ်သိမ်းတာဟာသမ္မတဂျိုးဘိုင်ဒန်အတွက်မှားယွင်းတဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့အမေရိကန်သမ္မတဟောင်းဂျော့ချ်ဒဗလျူဘွတ်ကပြောကြားလိုက်တာဖြစ်ပါရယ်အမေရိကန်တပ်တွေပြန်ရုတ်သိမ်းပြီးတဲ့နောက်အာဖဂန်နိုင်ငံတွင်တာလီဘန်တွေတကြောပြန်ကြီးစိုးလာပြီးအမျိုးသမီးငယ်နဲ့ကလေးငယ်တွေရဲ့ကံကြမ္မာအတွက်စိုးရိမ်ကြောင်းသူကပြောပါရယ်
ကျေးဇူးပါရှင်။တရင်ချင်းချုပ်ကိုကိုညံဝင်းအောင်ကတင်ဆက်ခဲ့တာပါ။ကျမတို့ကြာတာပရိညနေခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နနေ6နာရီကနေ9နာရီထိတင်ဆက်ခဲ့တာပါရှင်။ညပိုင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီမှာတင်ဆက်မှာဖို့စောင့်မျှော်နားဆင်ကြည့်ရှုကြပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမုံဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Zubair ဖြစ်ပါတယ်ရှင်။ကျမကအင်ဂျင်နိုင်ပါ။ VOA မြန်မာပိုင်းအစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မီ၍နားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်။အခုလိုကျမတို့ထုတ်လွှင့်တဲ့အစီအစဉ်တွေကိုကြည့်ရှုအားပေးကြတဲ့အတွက်လည်းကဘာတလွားကသောရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်။ရှင်လန်းချမ်းမြေ့ကြပါစေရှင
This program.